Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အတန်းရဲ့2023ခုနှစ်ဇန်နဝါရီလ17ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ3248လိုင်းလံမီတာ190ဒုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တောတာရှင်များရှင်းလင်းချက်မြေချပါစီရှင်ဒီမှာတင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းမှာသောတာရှင်များရှင်ဒီကနေ့မနက်ဖက်ထိတ်တဲ့ရောက်တဲ့တွင်ကိုတော့မတင်ကြီးထိုင်တဲ့ကျမနှောင်းလောက်ပြောပြပါမယ်။ယူကရိန်းတပ်ဖွဲ့ဝင်တွေကို Patriot မီဆိုင်တုံးအသုံးပြုနေအမေရိကန်ကတင်နန်းပေးပါတော့မယ်။ကိုရီးယားနဲ့ဂျပန်ခီးသွားတဲ့အတွက်တရုတ်နိုင်ငံကပြည်ဝင်ခွင့်ဗီဇာဆိုင်ငံ့လိုက်ပါတယ်။ဟောင်ကောင်ကိုပို့မဲ့မွေးစီပွားအမြောက်များချိုင်းမှာဖမ်းဆီးမိပါတယ်။ဒီလိုသတင်းတွေကိုကြားကြမှာပါရှင်
။ကောင်းပါပြီရှင်။ကင်းပြည်နယ်ကစစ်ဘေးဒုက္ခသည်တွေရင်ဆိုင်နေရတဲ့အခြေအနေကိုတော့သတင်းတွေပြီးမှအရင်ဆုံးနှားဆင်ချရဖို့ရှိပါတယ်။
ကျောင်းနေရလို့ပဲသူတို့ကအေတီအမ်ရဲကြနေခမင်းကျဲလူကြီးရောက်တော့3000ကျော်တော့ရှိနေတယ်။ရှင်ရှိကြီးပင်းမှလည်းရှိတယ်။အဲ့ဒီလူကြီးတော့မပါဘူးကျွန်တော်ပြောတဲ့အဲ့ဒီ3000နဲ့အဲ့ဒီတောင်စုံတစ်ခုပဲ
။မကြခင်မှာနားဆင်ချရပါမယ်ရှင်။တစ်ဆက်ထဲမှာပဲထိုင်းနိုင်ငံမှာတော့တတိယနိုင်ငံကိုထွက်ခွင့်မရဘဲပိတ်မိနေတဲ့သူ1000ကျော်ရှိနေတယ်ဆိုတဲ့အကြောင်းထိုင်းရောက်မြန်မာလူသားတွေဘန်ကောက်ကမြန်မာတရုံမှာဆန္ဒပြကြတဲ့အခြေအနေနဲ့အတူတရုတ်နယ်စပ်ဂိတ်တွေပြန်ဖွင့်မဲ့နောက်ဆုံးအခြေအနေသတင်းပေးပို့ချက်တွေကိုလည်းတင်ပြပေးဖို့ရှိပါတယ်။ဒီနောက်မှာတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းတူကဘာတလွားခီးသွားတဲ့နေရာပေါင်းစုံအကြောင်းစုံသတင်းပတ်စင်ကဏ္ဍတွေကိုလည်းနားဆင်ချက်ရပါမယ်။အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုနန်းလောင်နဲ့အတူတင်ပြပါမယ်ရှင်။
Patriot မီဆိုင်တုံးရန်ကပ်ကွယ်ရေးစနစ်နဲ့ပတ်သက်လို့ Ukraine စစ်ဖက်တပ်ဖွဲ့ဝင်တွေကို American ပြည်ထောင်စုမှလေ့ကျင့်သင်တန်းပေးတော့မယ်လို့ American စစ်ဖက်အရာရှိသူက VOA ကိုအင်္ဂါနေ့ကပြောပါတယ် Ukraine တပ်ဖွဲ့ဝင်100လောက်ကိုဒီလအနောက်မှကျရင် Oklahoma ပြည်နယ် Fort Steele အခြေစိုက်စခန်းမှာသင်တန်းပေးမှာပါ Patriot စနစ်ထိမ့်သိမ်းမွမ်းမံရေးအတွက်လေ့ကျင့်မှုတွေဟာလရည်နဲ့ချေချနိုင်တယ်လို့လည်းပြောပါတယ်American လက်နက်ကြီးတင်နန်းကြောင်း Fort Sale မှာပေးမဲ့ဒီတင်နန်းကို American မြေမှာပေးမလားနိုင်ငံရခြားမှာပေးမလားဒါမှမဟုတ်နည်းနည်းအားပေါင်းပြီးတော့ကျင်းပမလားဆိုတာ Pentagon စစ်ဌာနချုပ်ကစဉ်းစားခဲ့ကြောင်း Pentagon ပြောခွင့်ရဗိုလ်မှူးချုပ် Pat Ryder ကပြီးခဲ့တဲ့တစ်ပတ်မှာပြောပါတယ်ဒါအပြင်ရုရှားတို့ကျူးကျော်တိုက်ခိုက်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းအတွက်နောက်ထပ်ပေးအပ်မဲ့စီရင်အကူအညီတစ်စိတ်တစ်ပိုင်းအဖြစ် Bradley တိုက်ခိုက်ရရင်အစဉ်90ပေးပို့သွားမယ်လို့ Pentagon ကပြီးခဲ့တဲ့တစ်ပတ်မှာပြောပါရယ် Bradley ရင်တွေထဲမှာ TOW တင့်ကပြစ်မီဆိုင်ဒုံးရံကပ်ကိုရစနစ်နဲ့အတူထောင်နဲ့ချီတဲ့လက်နက်ခရံတွေလည်းပါဝင်မယ်လို့တောက်ကြားနေထုတ်ပြန်ချက်မတိုင်ခင် VOA ကရရှိခဲ့တဲ့တရားဝင်ဆက်ရွက်စာတမ်းတစ်ခုမှတွေ့ရပါရယ်ရုရှားကျူးကျော်စစ်နဲ့တနင်္လာနေ့ပိုင်းရင်ဆိုင်နေရတဲ့ယူကရိန်းအတွက်ပေးအပ်သွားမယ့်စီးရဲအကူအညီတွေထဲမှာအဆင့်မြင့်လေးချောင်းရံကာကွယ်စနစ်အပါအဝင်ပစ္စည်းကိရိယာတွေပါပေးအပ်သွားမယ်လို့နေတိုးနဲ့ဥရောပသမဂ္ဂ EU ကောင်ဆောင်တွေကလည်းထပ်မံကတိပြုထားကြပါတယ်
။အစိုးရဆန့်ကျင်သူတွေကိုအီရန်အစိုးရကတည်တံ့စီရင်မှုဟာဆိုရင်နိုင်ငံတကာလူ့ခွင့်ရေးဆိုင်ရာဥပဒေတွေကိုချိုးဖောက်မှုဖြစ်ပြီးအစိုးရကိုယ်တိုင်ကမကထာလို့အားပေးတဲ့တပ်ဖြတ်မှုမြောက်ချောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကပြောဆိုလိုက်ပါတယ်။နိုင်ငံတကာလူ့ခွင့်ရေးဥပဒေတွေကိုချိုးဖောက်ရာရောက်တယ်လို့လဲကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံပြောခွင့်ရရာဘီနာရှမ်ဒါစနီကပြောပါတယ်
High Commissioner Volker Turk has said that the weaponization of criminal procedures
ဆန္ဒပြပွဲတွေစီစဉ်မှုပါဝင်မှုလို့အခြေခံအခွင့်အရေးတွေကျင့်သုံးသူတွေကိုရာဇဝတ်ကြောင်းနဲ့တရားစီရင်အပြစ်ပေးမှုကိုလက်နက်တပွဲအသုံးချနေတာဟာဆိုရင်နိုင်ငံကအပြစ်ထောက်ပံ့တဲ့တပ်ဖြတ်မှုမြောက်ချောင်းမဟာမင်းကြီးဘောကာထက်ကပြောဆိုကြောင်းသူမကပြောဆိုတာဖြစ်ပါတယ်အီရန်မှာလက်တလောဆန္ဒပြပွဲတွေမှာပါဝင်ကြတဲ့လူငယ်အမျိုးသား၄ဦးကိုပြီးခဲ့တဲ့လအတွင်းတည်တံ့စီရင်ခဲ့တာပါ။ဖျားကိုဆန့်ကျင်စစ်ဆင်နှွှဲမှုနဲ့ကဘာမြေပေါ်မှာအချင်းပြဲချဆမှုတို့လိုမရင်မယားဆွဲချက်တွေနဲ့ပြည်တံ့စီရင်ပြီးတည်တံ့ပေးတာဖြစ်ပါတယ်။ဒီဆွဲချက်တွေဟာဆိုရင်ယုတ်တိမတန်တဲ့အတိတ်ပဲမဲ့ဆွဲချက်တွေဖြစ်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံပြောခွင့်ရရှမ်ဒါစနီကပြောပါတယ်။နိုင်ငံတကာတပ်ဖြတ်မှုလိုမျိုးအစိုးရဆုံးပြစ်မှုမျိုးကိုသာတည်တံ့ပေးဖို့ခွင့်ပြုထားတဲ့နိုင်ငံတကာလူ့ခွင့်ရေးဆိုင်ရာဥပဒေနဲ့လည်းမကိုက်ညီဘူးလို့သူမကပြောပါတယ်ရှင်
။အရှတိုင်နိုင်ငံတွေကိုရှင်ပြိုင်ဖို့မြောက်အမေရိကတိုင်နိုင်ငံတွေအနေနဲ့ supply chain ကုန်စည်ထုတ်လုပ်ထောက်ပံ့တင်ပို့မှုတွေပုံမအားကောင်းအောင်လုပ်ဖို့လိုတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။မြောက်အမေရိကတိုက်ထိပ်သီးစီးပွားပွဲတက်ရောက်လာတဲ့သမ္မတဘိုင်ဒန်နဲ့ကနေဒါဝန်ကြီးချုပ် Justin Trudeau တို့တီးခြားတွေ့ဆုံချိန်အတွင်းအင်္ဂါနေ့ကအဒီလိုပြောဆိုခဲ့တာပါ။ ကုန်စည်ထောက်ပံ့တင်ပို့မှုတွေအပေါ်အာရုံစိုက်ဆောင်ရွက်တာဟာနိုင်ငံလုံးကျုံ့ရေးအတွက်အရေးကြီးလာသလိုအာရှတိုက်အပေါ်အမိခိုးကင်းလာစေမယ်လို့လည်းပြောပါရယ်ပြည်ရင်းမှာတင်ကုန်ပစ္စည်းတွေထုတ်လုပ်နိုင်ဖို့အမေရိကန်မှာရောကနေဒါမှာပါဆောင်ရွက်နေကြပြီဖြစ်တဲ့အတွက်အာရှမှာကာယောဂါပေါပေါက်နေလို့ဆိုပြီးတော့မော်တော်ကားထုတ်လုပ်မှုတွေကလည်းအခြားအရေးကြီးလာတဲ့ကုန်ပစ္စည်းမျိုးစုံမရနိုင်တာမျိုးဖြစ်မှာမဟုတ်တော့ဘူးလို့လည်းသမ္မတဘိုင်ဒန်ကပြောဆိုပါရယ်ကနေဒါဝန်ကြီးချုပ်ထရူဒိုကလည်းဟေတီအရေးအပါအဝင်တောင်အမေရိကတိုက်အတွင်းကချိန်ချမှုတွေအရေးကြီးတဲ့ Twin Threat တတ်တူနဲ့စွမ်းအင်ရဲရကိစ္စသမ္မတဘိုင်ဒန်နဲ့ဆွေးနွေးခဲ့ကြပြီးတော့နိုင်ငံလိုအပ်နေတဲ့ကုန်စည်ထောက်ပံ့မှုအရေးဘယ်လိုဆောင်ရွက်မလဲဆိုတာပြောဆိုခဲ့ကြတယ်လို့ပြောပါတယ်။နိုင်ငံပူးပေါင်းဆောင်ရွက်နေတဲ့ကိစ္စအတော်များများရှိနေကြောင်းလည်းဝန်ကြီးထရူဒိုကပြောပါတယ်
။ဗဟိုဘဏ်အထူးနှုန်းတွေချီးမြှင့်မှုရုရှားရဲ့ယူကရိန်းစစ်ပွဲဆက်လက်ဖြစ်ပွားနေမှုနဲ့ကမ္ဘာအဓိကစီးပွားရေးမောင်းနှင်အားရော့ချမှုတွေရဲ့ခရဲ့ကြောင့်နိုင်ငံအများပြားမှာစီးပွားချမဲ့အလားအလာတွေနဲ့အတူပဲအင်္ဂါနေ့မှာပဲကမ္ဘာဘဏ်က2023ခုနှစ်အတွက်ဖွံ့ဖြိုးမှုခန့်မှန်းချက်ကိုလျှော့ချလိုက်ပါတယ်။2023ခုနှစ်အတွင်းကမ္ဘာအသင်းတွင်ထုတ်လုပ်မှု GDP ဖွံ့ဖြိုးမှု 1.9% ရာခိုင်နှုန်းသာရှိမယ်လို့ကမ္ဘာဘဏ်ကခန့်မှန်းလိုက်ပြီးဒီပမာဏဟာဆိုရင်2009ခုနှစ်နဲ့2020စီးပွားချမှုကအပဆယ်စုနဲ့3ခုအတွင်းဖွံ့ဖြိုးမှုအနှစ်ကွေးဆုံးဖြစ်ပါတယ်2022ခုနှစ်ဇွန်လအတွင်းကထုတ်တဲ့စီးပွားရေးအလားအလာအစဉ်ခံစားမှာတုန်းကတော့2023ခုနှစ်မှာကမ္ဘာဖွံ့ဖြိုးမှု300ခန့်လို့ရှိမယ်လို့ခန့်မှန်းခဲ့တာပါအမေရိကန်ပြည်ထောင်စုရောနောက်ဥရောပသမ္မတရဲ့ဖွံ့ဖြိုးရေးခန့်မှန်းချက်ကိုဓာတ်သမ500ခန့်လို့လျှော့ချလိုက်တာပါဝင်စီးပွားရေးအင်အားကြီးနိုင်ငံတွေမှာတိတိတသားနှေးကွေလာမှုဟာဆိုရင်နောက်ဆုံးစီးပွားချမှုနဲ့ကျုံ့ခဲ့ရပြီးတဲ့နောက်3နှစ်မပြည့်ခင်ကမ္ဘာမှာနောက်ထပ်စီးပွားချမှုအသစ်နဲ့ကျုံ့ရနိုင်တယ်လို့ကမ္ဘာဘဏ်ကပြောပါတယ်အထူးသဖြင့်ထွန်းသက်စာဈေးကွက်တွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ဖွံ့ဖြိုးရေးခန့်မှန်းချက်ကခက်ခဲတယ်လို့လည်းကမ္ဘာဘဏ်ကပြောပါတယ်အကျွေးပြီးမှုငွေချင်းနဲ့ဝင်ငွေအားနည်းမှုစီးပွားရေးရင်းနှီးမြှုပ်နှံမှုနှေးကွေးဓာတ်တွေနဲ့ရုန်းကန်နေရတဲ့ဒီနိုင်ငံတွေအတွက်လာမယ့်နှစ်နှစ်တာအတွင်းနှစ်စဉ်ဖွံ့ဖြိုးရေးကို 3.5% ခန့်လုံးသာခန့်မှန်းထားပါတယ်ရှင
် VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုက်ဒိုမီတာ32 kHz 9335နဲ့9383ညလိုက်ဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုက်လံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ပုံထုံးနဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တရုတ်ခရီးသွားတွေကိုဗစ်ပိုးစစ်ဆေးရမယ်ဆိုတဲ့စည်းကမ်းထုတ်ပြန်ထားတဲ့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံကခရီးသွားတွေအတွက်ပြည်ဝင်ခွင့်ဗီဇာကိုတရုတ်နိုင်ငံကဆိုင်းငံ့လိုက်ပါတယ်တောင်ကိုရီးယားခရီးသွားတွေအတွက်ရက်တိုဗီဇာဆိုင်းငံ့လိုက်ကြောင်းဆိုးမြို့မှာရှိတဲ့တရုတ်တန်ယုံရဲ့တရုတ်ဝင် WeChat လူမှုစာမျက်နှာမှာအင်္ဂါနေ့ကဖော်ပြလိုက်တာပါတရုတ်ပြည်သူတွေအပေါ်ခွဲခြားသတ်မှတ်ထားတဲ့ဒီစည်းကမ်းတွေတောင်ကိုရီးယားအစိုးရကရုပ်သိမ်းလိုက်မှသူ့ဖက်ကလည်းပြည်ဝင်ခွင့်ပြန်ပေးမယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီး Park Jin နဲ့တရုတ်နိုင်ငံခြားရေးဝန်ကြီး Chin Gan တို့တယ်လီဖုန်းနဲ့ပြောဆိုချိန်အတွင်းအခုလိုကိုဗစ်ပိုးစစ်ဆေးမှုစည်းကမ်းအပေါ်စိုးရိမ်မှုရှိကြောင်းတရုတ်ဝန်ကြီးကပြောဆိုလိုက်ပြီးနောက်တနေ့မှာပဲတရုတ်နိုင်ငံရဲ့ကြေညာချက်ထွက်ပေါ်လာတာပါဝန်ကြီး Park ကလည်းတောင်ကိုရီးယားရဲ့ပြည်ဝင်ခွင့်စည်းကမ်းတွေဟာတိတ်ပန်နေကြအချက်အလက်ကိုအခြေခံထားတာဖြစ်ကြောင်းပြန်လည်ပြောကြားခဲ့တယ်လို့သူယုံကပြောပါတယ်ဂျပန်ခရီးသွားတွေကိုတရုတ်ကပြည်ဝင်ခွင့်တားမြစ်ထားတယ်လို့လည်းခီးသွားအေဂျင်စီကအကြောင်းကြားလာကြကြောင်းဂျပန်ကျိုတိုသတင်းဌာနကဖော်ပြခဲ့ပါတယ်
။ထိုင်းမြန်မာနယ်စပ်ချင်းမိုင်ပြည်နယ်ဖမ်းမြို့နယ်ထဲမှာဇန်နဝါရီလ9ရက်နေ့မနေ့အစောပိုင်းမှာထိုင်းနေချားဆောင်တပ်နဲ့မူရင်မှောင်ခိုတွေကြားအပြန်အလှန်ပစ်ခတ်မှုဖြစ်ပြီးခေတမင်မူရင်ဆေးဝါးကီလို200နဲ့အတူမူရင်မှောင်ခိုသမား6ဦးသေဆုံးခဲ့ကြောင်းထိုင်းနေချားဆောင်တပ်ကသတင်းထုတ်ပါတယ်။မူရင်မောင်ခွန်သမား6ဦးနဲ့အတူမူရင်မောင်ခိုတွေဆွတ်ပြစ်သွားတဲ့ကျောပိုးအိတ်16လုံးအတွင်းကကာလတံပိုးဗတ်တန်ပေါင်း950တံပိုးရှိတဲ့မူရင်ဆေးကီလို200သိမ်းဆီးမိတဲ့အကြောင်းနဲ့နေမြေရှင်းလင်းရေးဆက်လုပ်ဖို့ညွှန်ကြားထားကြောင်းထိုင်းမြောက်ပိုင်းနေချားဆောင်တပ်ကဘိုးချုပ်စူပါရက်ကပြောဆိုခဲ့ပါတယ်။ချင်းမိုင်ပြည်နယ်ဖမ်းမြို့နယ်အတွင်းမွန်ပင်ချေးရွာနီးမှာထိုင်းနေချားဆောင်တပ်တွေကင်းလှည့်နေချိန်မြန်မာနယ်စပ်နဲ့2ကီလိုမီတာလောက်အကွာမှာလူ20လောက်ပါတဲ့မူရင်မှောက်ခိုသမားလက်နက်ကင်တွေနဲ့တိုက်ပွဲဖြစ်တာပါတိုက်ပွဲဖြစ်ချိန်15မိနစ်လောက်အကြာမှာတော့မူရင်မှောက်ခိုလက်နက်ကင်အဖွဲ့ဝင်တွေတန်းရရပြီးပြန်ပြီးတော့ဆုတ်ခွာသွားခဲ့ကြောင်း အုပ်စုကွဲသွားတဲ့မူရင်မှောင်ခိုလက်နက်ကင်တွေနဲ့ထိုင်းစစ်တပ်တို့နေရာ၃ခုမှာမနေ့၃နိုင်ကနေမနေ့9နိုင်လောက်အထိဆက်ပြီးတော့တိုက်ပွဲဖြစ်ခဲ့ကြောင်းလဲနေကြဆောင်တပ်ကပြောပါတယ်။ထိုင်းစစ်တပ်ဘက်ကတော့အကြအဆုံးဒဏ်ရာရသူမရှိဘူးလို့ဆိုပါတယ်။အခုတေဆုံးသွားတဲ့မူရင်မှောင်ခိုလက်နက်ကင်အဖွဲ့ဝင်၆ဦးကတော့မူရင်မှောင်ခိုသမားတွေငှားရက်လာတဲ့နေဆက်ချေးရွာတွေမှာနေထိုင်ကြတဲ့တိုင်းရင်းသားတွေဖြစ်ကြောင်းလဲနေဆက်သတင်းတွေမှာဖော်ပြချပါတယ်ရှင်။
ဟောင်ကောင်ကနေတင်ပို့လာတဲ့ခြေထဲကော်စောထဲမှာလှိပ်ပြီးတော့ထည့်လာတဲ့ Crystal Methamphetamine စိတ်ကြွဆေးပြား51ကီလိုဂရမ်ဖမ်းဆီးရမယ်ကြောင်းထိုင်းလူဝင်မှုကြီးကြပ်ရေးကပြောပါတယ
်။မူလค่าเนี่ยที่ประเทศไทยเนี่ยมูลค่า50โลประมาณ51โลนี่ประมาณ3
ထိုင်းနိုင်ငံထဲမှာဆိုရင်တော့ဘတ်တန်30ဝန်းကျင်တန်ဖိုးလောက်ရှိပါတယ်။ဒါပေမဲ့ဟောင်ကောင်ကနေပို့လာတာဖြစ်တဲ့အတွက်ဘတ်ငွေတန်300လောက်ရှိပါလိမ့်မယ်လို့ထိုင်းလူဝင်မှုကြီးကြပ်ရေးညွှန်ကြားရေးမှူးချုပ်ဖတ်တန်လိုက်ကူလန်ဒါကအင်္ဂါနေ့ဘန်ကောက်မြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါထိုင်းနိုင်ငံမှာစိတ်ကြွဆေးပြားရဲအခုလိုဖမ်းဆီးမိတာဒါပထမဆုံးအကြိမ်မဟုတ်ဘူးလို့လည်းပြောပါတယ်ထိုင်းလှဝကရဲ့သတင်းထုတ်ပြန်ချက်တွေအရ2022ခုနှစ်အောက်တိုဘာလနောက်ပိုင်းထိုင်းနိုင်ငံအတွင်းမူရည်ဆေးဝါးဖမ်းဆီးမိတာ48ကြိမ်အထိရှိပြီးတော့ထိုင်းဘတ်ငွေ189တန်းအမေရိကန်ဒေါ်လာနဲ့ဆိုရင်တော့9.58တန်းဖို့တန်းဖို့ရှိပါတယ်။အခုနောက်ဆုံးဖန်စီမိတဲ့မွေးစီဝါရင်းနဲ့ပတ်သက်လို့ထိုင်းအာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေပါတယ်
။ဘရာဇီးသမ္မတဟောင်းလက်ရာစွန်ဝါရီဂျီယာဘိုဆူနာရိုကိုထောက်ခံသူ1000လောက်ကိုမြို့တော်ဘရာဆီလီကအာကစားခန်းမတစ်ခုထဲမှာထိမ့်သိမ်းထားပြီးအင်ကန်နစ်မှာရဲတပ်ဖွဲ့ကစစ်ဆေးမေးမြန်းခဲ့ပါတယ်။သမရာတဲ့လူးဝစ်အင်နာစီယိုလူဒါဒယ်ဆယ်ဘာကိုစန့်ကျင်ဆနပ်ပြမှုအတွင်းအစိုးရအဆောက်အုံတွေစူးစူးရွရွပျက်စီးခဲ့ရတဲ့ပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းအစိုးရစန့်ကျင်ရေးစူပူအုံကြွမှုကိုစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။ဘရာဇီးလွှတ်တော်တရားရုံးချုပ်နဲ့သမရာအင်ဒိုတို့ကိုဝင်ရောက်စီးနှင်းဖို့ရန်နဲ့ချီတဲ့ဆနပ်ပြသူတွေထွက်ခွာပြီးနောက်တစ်နေ့မှာမြို့တော်ကစခန်းတစ်ခုကိုတင်းနှလာနေမှာတပ်ဖွဲ့တွေကဖျက်သိမ်းခဲ့တာဖြစ်ပြီးအခုဖမ်းခံထားရသူတွေကအဲ့ဒီစခန်းမှာနေထိုင်ခဲ့ကြသူတွေဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလရွေးကောက်ပွဲမှာလက်ဝဲဝါဒီလူလာကိုဘောဆူနာရိုကမဲအနေငယ်နဲ့ရှုံးနိမ်ခဲ့ရမှုကိုပြောင်းလဲပစ်နိုင်ရေးအတွက်စစ်တပ်ကအာဏာသိမ်းဖို့ဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါတယ်။မြို့တော်ကအကြမ်းဖက်သမားတွေကိုချင်းဖုံးမဲ့အကြောင်းတရားရုံးချုပ်တရားသူကြီးအလက်ဇန်ဒရီဒီမိုရက်စ်ကမင်ကွန်းမှာကြေပြုပြောဆိုပါတယ်။တနင်္ဂနွေနေ့ကစူပူရန်ကမှုမှာပါဝင်ပတ်သက်မှုအတွက်ဆန္ဒပြသူ200လောက်ကိုဖမ်းဆီးထိန်းသိမ်းထားပါတယ်။အာကစားခန့်မှတစ်ခုတွင်ဆန္ဒပြသူတွေကိုထိန်းသိမ်းထားတာဖြစ်ပြီးတချို့ကတော့ဘရာဇီးအလံတွေခြုံထားကြသလိုမြေပေါ်မှာအိတ်ခဲကြပါတယ်။တချို့ကတော့သူတို့ကိုအကန့်အသတ်မရှိဖမ်းခံနေရပြီးကောင်းကောင်းလည်းမကြွေးဘူးလို့ Reuters သတင်းတောက်ကိုပြောဆိုခဲ့ကြပါတယ်ရှင်။ထိတ်တန်းရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုနှမ်းလောင်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းပေးပို့ချက်တွေနဲ့မြန်မာဆိုင်ရာသတင်းဆောင်မတွေကိုတင်ပြမှာဖြစ်ပါတယ်။ကင်းပြည်နယ်ချိုင်းစိတ်ချီမြို့နယ်တောင်စွန်းချေးရွာတဝိုက်ကထောင်းနဲ့ချီတဲ့စစ်ပြေးဒုက္ခသည်တွေဟာခုချိန်ထိနေရက်မပြတ်နိုင်ကြသေးပဲစားရည်တောက်ရည်လည်းခက်ခဲနေကြပါတယ်။ဒေသရင်းမှာတော့စစ်ကောင်စီစစ်ကြောင်းတွေတွာလာနေသလိုစစ်လေရင်နဲ့လည်းကင်းတောက်ပြန်ဝဲနေပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုကိုသားညုံကပြောပြပေးပါမယ်ရှင
်ကျန်းစစ်ကြီးမျိုးနယ်အတွင်းတိုက်ပွဲတွေကြောင့်တောင်စွန်းရွာအနန်းကွင်းရွာတဝိုက်မှာစစ်ပြေးဒုက္ခသည်3000ကျော်ရှိပြီးတော့အကူအညီတွေအထူးလိုအပ်နေတယ်လို့ဒေသခံတွေကပြောကြပါတယ်ဒေသတွင်းစီးရေလှှရှားမှုတွေရှိနေသေးတာကြောင့်ဒီဒုက္ခသည်တွေဟာနေရမပြန်ရကြဘူးလို့ဝင်းရော်ဒေသနယူးတော်လိုင်းကြီးလှှရှားမှုလူငယ်အဖွဲ့ဝင်တူကဗီဒီယိုကိုပြောပါတယ်
ချောင်းနေရတော့ပဲသူတို့က ATM ရဲကြတယ်ခမင်းကျဲလူကြီးကတော့3000ကျော်တော့ရှိနေတယ်ရှင်ရင်းစိတ်ကြီးပဲမှလည်းရှိတယ်အဲ့ဒီလူကြီးတော့မပါဘူးကျွန်တော်ပြောတယ်အဲ့ဒီ3000ကျော်အဲ့ဒီတောင်စွန်းတစ်ခုပဲတောင်စွန်းရွာရဲ့တောင်စွန်းသားတဝါရွာရဲ့ပေါ့နော်ဒါကြီးတော့ယူတော့အခက်အခဲရှိတယ်ဒါမှကျွန်တော်လည်းအခုဒီစားစရာတွေဟိုဆူဆောင်ပေးနေပြီလေတပုတ်ပေးပေါ့တရေတပုတ်ပေးမယ်
တောင်စွန်းရွာနဲ့စင်ပြေးရွာနီးမှာရှိတဲ့စစ်ကောင်စီတပ်စခန်းပြန်လည်ပြုပြင်ဖို့စစ်ကောင်စီတပ်ကရွာသားတွေကိုအတင်းအဓမ္မခေါ်ယူနေတယ်လို့လဲစစ်ဆောင်ကူညီပေးသူနဲ့ရွာကန်တူကဗီဒီယိုကိုပြောပါရယ်ဒါနဲ့ပတ်သက်လို့တော့ဗီဒီယိုကတိကျအတိမပြုနိုင်သေးပါဘူးပြီးခဲ့တဲ့ဇန်နဝါရီလတရနေ့ကစပြီးတော့တောင်စွန်းရွာတဝိုက်မှာ၄ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်နေတာပါတိုက်ပွဲအတွင်းစစ်ကောင်စီဘက်က၄ကြောင်းအုံပြုခဲ့တယ်လို့ပဲစစ်ပြေးဒုက္ခသည်တွေပုန်းရှောင်ရနေရာတွေကိုဘုံကျဲပစ်ခတ်ခဲ့တယ်လို့ဒေသခံတွေကဗီဒီယိုကိုပြောပါရယ်ဒီအခြေအနေတွေကြောင့်ဒီသကန်တွေဟာအသက်ဘေးလွတ်အောင်ပြေးရှောင်ခဲ့ကြရတယ်လို့အခု10ရက်ကျော်ကြာတဲ့အထိကိုရွာကိုပြန်မကန့်နိုင်ကြသေးပါဘူး ရွာကိုပြောင်းမလာလို့ရှိရင်နေအိမ်တွေမိရှုဖြက်စီးပြစ်မယ်အကြောင်းစစ်ကောင်စီတပ်ဖွဲ့ဝင်တွေကချင်းချောက်နေတယ်လို့လည်းဒေသခံတူကဗီဒီယိုကိုခုလိုပြောပါတယ
်။ဒီနေ့ကတိတ်ပြီးတော့မရေးချမ်းနေဘူးလေ။ဖက်ပွဲကတော့မဖြစ်ဘူး။ဒါပေမဲ့ရွာသားတွေကပြန်လို့မရေးသေးဘူးပေါ့နော်။ဒါဆိုသူတို့ကခေခေါ်ဝါခေါ်ဖို့သူတို့စခန်းတွေပြန်ပြင်ဖို့ဆိုတော့ရွာသားတွေကိုခေါ်တယ်။ရွာသားတွေခေါ်တော့ရွာသားတွေကလည်းမသွားရဘူးလေ။ရွာမှာမနေရင်လည်းရွာကိုမီးရှို့မယ်လို့ပါလို့အဲ့လိုချိန်ချောက်တယ်။ရွာသားတွေကပြန်သွားပြန်တော့လည်းသူတို့ကဟိုတစ်ခွက်ဝါခေါ်ဖို့ခေါ်တယ်။အကြောင်းရွာသားတွေကပြန်မရေးသေးဘူး
။လက်ရှိမှာဒီတိုက်ပွဲတွေတည်နေနေတဲ့တောင်စွန်းရွာတွေပတ်မှာတော့စစ်ကောင်စီစစ်ကြောင်းတိုးချထားတယ်လို့လင်းနဲ့နေစဉ်ကင်းထောက်တဲ့ပြင်လက်နက်ကြီးတွေနဲ့မကြမကြပစ်ခတ်နေတယ်လို့လည်းပြောပါတယ်။
စစ်ကြောင်းတက်တိုးလာတာလည်းရှိတယ်။ပြီးတော့လေရင်နေနဲ့သူတို့အာရိတ်ခါဒီသူတို့လက်နက်ကြီးရနေလက်ပိုးတာတွေလည်းရှိတယ်။ဒီကနေ့နှစ်ရက်လောက်ကဆိုလို့ရှိရင်လေရင်တွေကဒီဘက်ခြမ်းကိုသုံးစီးဆင်းလာတယ်အရိတ်ခါတွေပါမယ်ပြီးတော့ဒီလက်နက်ကြီးရန်တွေပါမယ်နောက်တခြားဟိုလူတွေလည်းပါရင်လည်းပါနိုင်တော့ဗောရွာသားတွေကကြတော့ပြီးရင်လည်းရှားတဲ့နေ့ကပုံတဲ့လူကပုံတယ်ပြီးတဲ့လူကပြီးတယ်ဆိုတော့မတွေ့ရဘူးလေမမြင်ရဘူ
းယော်နီချုပ်ဆက်ခလုံးနေသူတွေကစနေခါစီဝါဆောင်းအဝတ်ထည်စတဲ့အကူအညီတွေရရှိပေမဲ့ဖုန်းလိုက်မရှိဘဲနဲ့တောတောင်ထဲမှာတိမ်းရှောင်နေသူတွေအတွက်ကတော့စားရတောက်ရအချင်းတွေပို့ပြီးတော့ခက်ခဲနေတယ်လို့လည်းပြောပါတယ်
ဟိုတချို့နေရာတွေကြတော့လေဟိုဆက်တွေ့လို့ရတဲ့နေရာတွေကြတော့ကုညီပေးမဲ့လူတွေကဆက်တွေ့လို့ရတော့ဗောနော်သူကဆက်တွေ့မရှိတဲ့နေရာတွေကြတော့ကုညီပေးမဲ့လူတွေကမရောက်ဘူးအဲ့လိုတွေရှိတယ်တောတောင်ထဲကိုရောက်တယ်အဲ့ဒီနေရာတွေမှာကြတော့ဖုန်းလိုင်းတွေဆက်တွေ့မရှိဘူးဆက်တွေ့မရှိတော့ဘယ်နေရာမှာဘယ်လောက်ရှိနေလဲဆိုတာကိုတော့မသိရဘူးဗောအဲ့လိုနေရာမှာရှိနေတဲ့လူတွေကြတော့အခက်ခဲရှိတယ်ဗောနော်
တိုက်ပွဲပြင်းထန်ခဲ့တဲ့ကြိုင်းစိတ်ကြီးမြို့နယ်တစ်ခွမှာတော့အမြဲလိုပဲစစ်လေရင်တွေပြန်ဝဲနေတာမို့လို့တိုက်ပွဲပြန်ပြီးတော့ပြင်းထန်လာမှာကိုစိုးရိမ်နေကြတယ်လို့လည်းဒီသကံကြီးကပြောဆိုကြပါတယ်ခင်ဗျာ
ကိုသားညို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုဆက်ပါမယ်ထိုင်းနိုင်ငံမှာတတိယနိုင်ငံကိုထွက်ခွာခွင့်မရဘဲပိတ်မိနေတဲ့ဒုက္ခသည်ပေါင်း1100ကျော်လောက်ရှိနေကြောင်းထိုင်းချေဆိုင် NGO အဖွဲ့တစ်ခုက VOA ကိုပြောပါတယ်ယာယီထားပေးထားတဲ့နေရာတွေမှာဒုက္ခသည်အများစုပိတ်မိနေတာတစ်နှစ်ကျော်ကြာရှိနေပြီးသူတို့အခြေအနေတွေဟာလိလိယုရှုခံထားရတယ်လို့အချင်းကြခံထားရတာမျိုးဖြစ်နေကြောင်းပိတ်မိနေတဲ့ဒုက္ခသည်တွေက VOA ကိုပြောပါတယ်အမေရိကန်အပါအဝင်အနောက်နိုင်ငံတချို့မှာအခြေချနေထိုင်ဖို့ခွင့်ပြုချက်ရထားပေမဲ့ထိုင်းနိုင်ငံကထွက်ခွာခွင့်မရသေးတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုဆက်သွယ်မေးမြန်းထားတဲ့မိုက်အင်ဂျင်နိုင်ငံအပြည့်အစုံပြောပြပေးမှာဖြစ်ပါတယ်
ဒီဒုက္ခသည်တွေကိုထိုင်းနိုင်ငံမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကတရားဝင်အသိမှတ်ပြုထားတဲ့အတွက်သူတို့ကိုလက်ခံတဲ့တတိယနိုင်ငံတွေစီထွက်ခွာနိုင်ရေးကုလသမဂ္ဂလက်အောက်ခံအေဂျင်စီတစ်ခုဖြစ်တဲ့နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများအရေးလှုပ်ဆောင်နေတဲ့ IOM ကဂျာခန်ဆောင်ရွက်ပေးနေတာပါအခြားနိုင်ငံတွေကိုထွက်ခွာခွင့်မရခင်ကြာကာလမှာဒီဒုက္ခသည်တွေကို safe house လို့ခေါ်တဲ့ဟိုတယ်တွေမှာ IOM ကယာယီထားပေးပြီးစားရေးတောက်ရေးကိုလည်းတာဝန်ယူပေးထားပေမဲ့တနှစ်ကျော်ကြာလာတဲ့အချိန်ဤနဲ့ပတ်သက်လို့ထိုင်းနိုင်ငံမှာပိတ်မိနေတဲ့နိုင်ငံရေးအကျဉ်းသမားဟောင်းဒေါက်ကလျာက VOA ကို Zoom ကနေအခုလိုပြောပါတယ်
ဆိုတော့မတို့ဘာကြောင့်မထွက်ရတာလဲဘာလို့မထွက်ရတာလဲဘယ်သူကတားထားတာလဲအဲဘယ်လိုတားထားတာလဲဆိုတဲ့အဥ္စာမျိုးကိုလည်းအမတို့ကဘာမှသိမနေရဘူးသိမနေရပဲနဲ့အမတို့ကဘာကြီးကြားနေရတာလဲဆိုတော့ကောလာဟာလလိုမျိုးပေါ့နော်ဆိုတော့အမတို့ဟိုဘာကြောင့်ပေးမသွားဘူးဆိုတော့ဥစ္စာတွေကကောလာဟာလတွေထွက်လာတယ်အဲ့ကောလာဟာလတွေကြားထဲမှာပဲအမတို့ကဒီထဲမှာနေနေရတယ်ပေါ့နော်
American ပြည်ထောင်စုမှာအခြေချနေထိုင်ဖို့2022ခုနှစ်မတ်လကခွင့်ပြုချက်ရထားပြီးလိုအပ်တဲ့စစ်ဆေးမှုအဆင့်အားလုံးပြီးသွားပေမဲ့ထိုင်းနိုင်ငံကနေထွက်ခွာခွင့်မရတဲ့အခြေအနေကိုသူ့အနေနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဘာမှအကြောင်းမထူးခဲ့ကြောင်းဒေါက်လျာက VOA ကိုပြောပါရယ်2022ခုနှစ်နိုဝင်ဘာလတရနေ့ကလေးက IOM နေရာချပေးထားတဲ့ဟိုတယ်မှာတနှစ်ကျော်နေရတဲ့အချိန်ဒီဟာအချင်းတောင်တဲထည့်ထားသလိုဖြစ်နေသလိုမျိုးခံစားရကြောင်းဒေါက်လျာကအခုလိုပြောပါတယ
်ဆိုတော့အမတို့ကဘာနဲ့တူလဲဆိုတော့ဟိုထောင်ချနေရတဲ့လူနဲ့ရမ်းတူတယ်ဒီအမတို့ဒီဟိုတယ်ဝင်နေရနေပြီးတော့အပြင်ထွက်ခွင့်မရှိဘူးအပြင်မသွားရဘူးအမတို့ကိုတနေ့ထမင်းသုံးနဲ့ကြွေးတယ်စားခြင်းသည်ဖြစ်စေမစားခြင်းသည်ဖြစ်စေအဲ့ထမင်းသုံးနဲ့စားပါတော့အဲ့တော့အဲ့ဒီသမင်းသုံးနှက်ကလည်းဟိုမသိသမင်းမသိဟင်းပေါ့ဆိုတော့သိတော့သိမသွားဘူးသို့တော့ကိုမစားခြင်းလဲဟိုဖြစ်လာတော့တော့စားလိုက်ပေါ့စားခြင်းလဲစားပေါ့ဆိုတော့အဲ့လိုအနေထားမျိုးနဲ့နေရတာပေါ့နော်ဒါကတော့အမတို့ရဲ့ဟိုစားတော့နေထိုင်ရတဲ့အခြေအနေပေါ့အဲ့တော့နံပါတ်နှစ်ချက်ကကြတော့ဗာလဲဆိုတော့ကျမကြီးပေါ့အမတို့ကအမေရော့ခံလူတန်းစားတွေဖြစ်နေရပေါ့နော်ဟိုအမတို့ကျမကြီးနဲ့ပတ်သက်ပြီးဘယ်သူမှလည်းတာဝန်မယူဘူးဘယ်သူမှလည်း ဟိုကောင်းနေမထည့်ထားဘူးအဲ့တော့အမတို့ကနေမကောင်းဘူးဆိုလို့ရှိရင်လေဟိုအပြင်ထွက်ပြီးစိတ်ကူဖို့အတွက်ကိုအမတို့ကဘယ်သူမှလုံခြုံရေးအတွက်ကိုမဆောင်ပြပေးဘူးပေါ့နော်အဲ့တော့နောက်စိတ်ကူမယ်ဆိုလေအားလုံးကကိုယ်ပဆန်နဲ့ပူပူပါမှာဘယ်သူမှအမတို့အတွက်ပဆန်ဘဲဖွဲ့ရှိမှမှအမတို့ဒီကျမ်းမာရေးအတွက်အဲဟိုဖန်မရှိဘူးပေါ့နော
် IOM ကအကူအညီပေးထားပြီးတော့တတိယနိုင်ငံတွေမှာအခြေချနေထိုင်ဖို့ခွင့်ပြုချက်ရထားတဲ့ဒုက္ခသည်ပေါင်းခမန်းချီ1100လောက်ရှိနေကြောင်းထိုင်းနိုင်ငံအခြေဆိုင် The Border Consortium TBC ရဲ့ယာယီအမှုဆောင်ဒါရိုက်တာ Duncan Metta ကပြောပါတယ်သူတို့ကိုထိုင်းနိုင်ငံကနေထွက်ခွာခွင့်မပြုတာနဲ့ပတ်သက်လို့တော့သူ့အမြင်ကိုအခုလိုပြောပါတယ
် We don't really know why but I guess it's the Thai government
။ဘာကြောင့်လဲဆိုတော့ကျွန်တော်တို့မသိရပါဘူး။ဒါပေမဲ့ကျွန်တော်ခံမှန်းပြီးပြောရမယ်ဆိုရင်ထိုင်းအစိုးရကမြန်မာဒီမိုကရေစီလှုပ်ရှားသူတွေထပ်ပြီးထွက်လာဖို့တွန်းအားဖြစ်လာစေမှာကိုစိုးရိမ်နေတယ်လို့မြင်ပါတယ်။တတိယနိုင်ငံကိုထွက်ဖို့ရည်ရွယ်ချက်တွေနဲ့ထိုင်းနိုင်ငံကိုထွက်လာတဲ့လူတွေပိုပြီးတော့များလာမှာကိုထိုင်းကစိုးရိမ်နေတယ်လို့ထင်ပါတယ်။
ဒီတော့တွင်မှာပဲအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဂျူလီယက်တာဗယ်စ်နိုယက်စ်ဟာပြီးခဲ့တဲ့ဒီဇင်ဘာလအစောပိုင်းမှာထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုသွားရောက်ပြီးဒုက္ခသည်များကာကွယ်ရေးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးနိုင်ရေးသွားရောက်ခဲ့ပါတယ်။လက်ထောက်နိုင်ငံသားရေးဝန်ကြီးနိုယက်စ်နဲ့တွေ့ဆုံဆွေးနွေးခဲ့တာနဲ့ပတ်သက်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်မှာတော့ထိုင်းနိုင်ငံရဲ့ဥပဒေနဲ့အညီနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စရပ်တွေကိုလိုအပ်နေသူတွေအတွက်ကူညီဆောင်ရွက်ရမှာမဟာမိတ်အမေရိကန်နဲ့အတူပူးပေါင်းဆောင်ရွက်ဖို့အစဉ်သင့်ရှိနေကြောင်းဖော်ပြထားပါတယ်။ဒေါက်လျာလိုမြန်မာဒုက္ခသည်တွေကတော့ထိုင်းနိုင်ငံကနေအ мян ဆုံးထွက်ခွာခွင့်ရရေးအမေရိကန်ဆိုရပါဝင်အနောက်နိုင်ငံအစိုးရတွေအနေနဲ့ထိုင်းနိုင်ငံနဲ့ဆွေးနွေးအဖြေရှာပေးဖို့လိုလားနေကြပါတယ်ရှင်။
မင်းချင်းနိုင်စုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ထိုင်းဘက်ကသတင်းတပုတ်ကိုဆက်ပါမယ်ထိုင်းနိုင်ငံတဲကိုတရားဝင် MOU နိုင်နိုင်ငံသဘောတူစာချုပ်နဲ့လာပြီးလေးလာကျော်ကြာတဲ့အထိစာချုပ်ထဲမှာချုပ်ဆိုထားတဲ့အတိုင်းအလုပ်လုပ်ခွင့်မရတဲ့အလုပ်သမား80ကျော်ဟာဇန်နဝါရီလ9ရက်နေ့ကဘန်ကောက်မြန်မာတန်ယုံတဲကိုဝင်ပြီးသူတို့အခက်ခဲတွေဖြေရှင်းပေးဖို့ဆန္ဒပြတောင်းဆိုကြပါတယ်သူတို့တွေဟာမြန်မာတန်ယုံတဲမှာညအိပ်ပြီးသူတို့ပြဿနာကိုဖြေရှင်းပေးဖို့တောင်းဆိုခဲ့တာပါ VOA သတင်းတောင်မိုက်အေးအေးမှသတင်းပေးပို့ချပါတယ်ရှင
်ထိုင်းနိုင်ငံတဲကိုတရားဝင် MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့လာရောက်ပြီးစာချုပ်ချုပ်ဆိုတဲ့အလုပ်ယုံမှာအလုပ်လုပ်ခွင့်မရပဲပယံဆိုင်နှစ်ခုကိုပို့ဆောင်ခံရတဲ့အလုပ်သမားတွေဟာအေဂျင်စီတွေကိုဖြေရှင်းပေးဖို့အတွက်တောင်းဆိုခဲ့တာပါအလုပ်သမားတွေဟာမြန်မာအလုပ်သမားတန်အရာရှိနဲ့အေဂျင်စီတွေကိုသူတို့ရဲ့ပြဿနာတွေကိုဖြေရှင်းပေးဖို့အကြိမ်ကြိမ်တောင်းဆိုခဲ့ပြီးတဲ့နောက်ပိုင်းမှာတော့တိမခံနိုင်တဲ့အတွက်ဘန်ကောက်မြို့ကမြန်မာတန်ယုံကြီးတဲ့ကိုဝင်ရောက်ခဲ့တာဖြစ်ကြောင်းအလုပ်သမားတဦးကအခုလိုပြောပြပါဗျ
။သမီးတို့ကနေရာစာချုပ်နဲ့လဲလွဲတယ်စာချုပ်ပါစီတန်းနဲ့လဲနထပူလီဒီယောနဲ့စာချုပ်ချုပ်တာတယ်။ကုမ္ပဏီစိုက်ကြီးမှဒီယောစိုက်ကြီးမှလောက်ကမယ်ဘော်ဒီစက်မှာဝင်လောက်ကမယ်ပေါ့နော်။၆လာပြီးတော့လာအိုခွန်ကဲလာအိုနေစက်ကိုပို့လိုက်တယ်။ပို့ပြီးတော့အဲ့မှာပို့လက်မောင်းပြန်ဝင်လောက်တယ်။လောက်ပြီးတော့ဒီဘက်ကညံအန်ပို့လက်မောင်းဝင်လောက်ကတယ်။ပို့လက်မောင်းဆိုတာပညာလောက်ကတာပေါ့နော်။တန်ချီပေါ့နေဘူးထဲမှာလောက်ကတယ်။ MOU စီကန်းနဲ့မညီညွတ်ဘူးပေါ့နော်။ပညာအန်ပြန်ဝင်လောက်ပြီးတော့ဒီဘက်ကနေပြီးတော့သူတို့ကတရုတ်ဆိုင်ထဲကိုပြန်ပို့တယ်ပထုံထားမျိုး။သမီးတို့ကအဲ့ဆိုင်ထဲမှာလုံးဝမလုပ်နိုင်တော့ဘူး။အဲ့ဒီမှာသမီးတို့ကအလုပ်စက်မလုပ်တော့ဘဲနဲ့ဒီမှာagency ကိုအကြောင်းကြားတဲ့ agency တွေကလာမရှင်းသေးဘူးသူတို့ကစာအုပ်ကိုလုံးဝပေးမကန်ဒါပေမဲ့သမီးတို့လက်ထဲကိုတအောင်တော့ပေးကင်လိုက်တယ်စာအုပ်တက်မယ်တဲ့ပဲပေးကင်ပြီးတော့တုံးထုမယ်ဆိုပြီးတော့ပြန်ယူသွားပြီးတုံးနေလဲလုံးဝမထုပေးဘူးသမီးတို့သူ ACP ရောက်မှသမီးတို့တုံးနေရက်တွေကျော်လို့ထတ်ထုတ်ရတယ်သမီးတို့တုံးထုပေးမယ်ဆိုပြီးစာအုပ်တွေလိန်ပြန်သိမ်းသွားတယ်ဝက်ပါမစတော့ရောက်သေးကလုံးဝပေးမကန်တာ
အလုပ်ကနေမောက်ထုတ်ခံရတဲ့အလုပ်သမားတွေဟာAC မဟာမိတ်အဖွဲ့ကိုအကူအညီတောင်းခဲ့လာကြောင်းအကူအညီပေးခဲ့ရကြောင်းနဲ့တန်ယုံနဲ့ဝင်ရောက်ရတဲ့အခြေအနေတွေကိုလည်း AC အဖွဲ့ကဒါရိုက်တာဥခိုင်ကြီးကအခုလိုပြောပြပါဗျ။
တန်ယုံကြီးကနေပြီးတော့ဒီပါတန်ယာရှိခေါ်ပြီးတော့စီးစိတ်ကြုံနေပါထုပြီးတော့ဗယ်နစ်ပရဲမှာနဝါကတွေပေးရမယ်ဗယ်နစ်ပရဲမှာလိုအပ်တဲ့လူသမားတွေကိုအကူအညီပေးရမယ်အဲအကျုပ်ပါစီကန်းနေနဲ့မကိုက်ညီတဲ့ဟာတွေကိုဖြည့်ဆည်းပေးရမယ်ဆိုပြီးတော့ကတိပေးလိုက်တာအဲ့ကတိပေးတဲ့နေ့မှာအင်ဂျင်စီနဲ့တန်ရာကြီးကမလုပ်ပေးနိုင်တဲ့အတွက်လူကမာတွေကတန်ဝန်ထဲမှာဝင်တာဝင်ဝင်မရတော့အတင်းလူရက်ပြီးဝင်ပြီးတော့မှခါတန်ဝန်တွေကမထွက်တော့ဘူးဒီကတနာမဖြေရှင်းပြီးမတော်ဘူးဆိုပြီးညပါအိတ်ပြီးတော့ဆန္ဒပြတာ လားအခုခုနကမှသူတို့ပြည်နယ်မှုရရှိတယ်ဒါတော့နောက်နေ့ရက်3ရက်နေမှပြည်နယ်မှာပြောတယ်အခုလက်ရှိနေတာသူပေါင်း100လောက်ရှိတာပေါ့နော်ကုမ္ပဏီတစ်ခုကိုဟုတ်ဒီ3တိုင်းပေါ်က40 42ယောက်43ယောက်တစ်ဖွဲ့ရင်းနည်းနည်းတကော42ယောက်တစ်ဖွဲ့အားလုံး70ကျော်တာပေါ့
အလုသမားတွေဟာပြဿနာဖြေရှင်းပေးဖို့အတွက်တန်ရုံးကိုလာတာ9ချိန်ရှိပြီလို့လည်းနောက်ထပ်အလုသမားတဦးကပြောပြပါတယ
်ခုကတော့ဒီတစ်ခါနဲ့တန်ရုံးကိုလာတာ9ခါရှိတယ်၄ရက်လောက်စောင့်ပါဦး18ရက်နေ့လောက်စောင့်ပါဦး30ရက်နေ့စောင့်ပါဦး10ရက်နေ့စောင့်ပါဦးအဲ့လိုတွေယူတယ်သားတို့ပြောတော့သားတို့ဒီမှာလာလိုက်အဲ့လိုပြောလိုက်ကျန်းသွားလိုက်လာလိုက်အဲ့လိုရှင်းပေးမယ်ပြောလိုက်ကျန်းသွားလိုက်နဲ့ဟိုဒီတစ်ခါကျတော့သားတို့ကမနေရကျတော့ဘလို့မှတင်းကြီးမခံတော့ဘူးရတယ်အဲ့ဒါဆိုလို့ရှိရင်မလုပ်ပေးနိုင်မလုပ်ပေးနိုင်မချင်းသားတို့မပြန်ဘူးတို့အတန်ရောမှာအဲ့လိုမရဘူးပြောတယ
်အလုသမားတွေတောင်းဆိုတာကတော့စာချုပ်ထားတဲ့ကုမ္ပဏီအနေနဲ့အလုသမားတွေကိုလက်မခံနိုင်တော့ဘူးဆိုရင်နောက်ထပ်တတိစီမှာအလုလုဖို့လွှဲပြောင်းစာရွက်ကိုတရားဝင်ထုတ်ပေးဖို့အတွက်တောင်းဆိုခဲ့တာပါဒါကိုစာချုပ်ထားတဲ့ Thai Agency ဘက်ကလည်းမထုတ်ပေးနိုင်သေးတဲ့အတွက်အလုသမားတွေကဆန္ဒပြခဲ့ကြတာဖြစ်ပါတယ်များသောအားဖြင့်အလုယုံဘက်ကတခြားစက်ယုံကိုလွှဲပြောင်းပေးတာမျိုးမလုပ်ပေးတာကတော့အလုမပေးနိုင်ပဲအလုသမားတွေကိုခေါ်သွင်းတာမျိုးလုပ်ရင်နောက်တစ်ချိန်အလုသမားခေါ်ယူတာတွေလုပ်ခွင့်မရမှာဆိုတာကြောင့်ဆိုပြီးအလုသမားရေးဆောင်ရွက်နေသူတွေကပြောပါတယ်အခုဆိုရင်ထိုင်းနိုင်ငံတဲကိုအလုသမားတွေအလုလာလုတာ၄လကျော်ကြာပြီဖြစ်ပေမဲ့စာချုပ်အတိုင်းအလုလုပ်ခွင့်မရတဲ့အတွက်အခက်အခဲတွေညှင်းဆိုင်နေရတယ်လို့လည်းအလုသမားတွေဘက်ကပြောပါတယ်ရှင
်မအေးအေးမှာပါရှင်တရုတ်နေဆက်ဘက်ကသတင်းဆောင်ပါတစ်ပုဒ်ကိုလည်းတင်ပြပါမယ်မြန်မာနဲ့အဓိကနေဆက်ကုန်သွယ်ရေးဂိတ်ဖြစ်တဲ့မူဆယ်ရွှေလီနေဆက်ဂိတ်တွေကိုတရုတ်ဘက်ကဖွင့်လိုက်ပြီးမြန်မာဘက်ကတော့တရုတ်နိုင်ငံတွင်ကိုဗစ်ကူးစက်မှုတွေကြောင့်ပြန်ဖွင့်ဖို့ဆုံးဖြတ်ချက်မချနိုင်သေးပါဘူး။ဒါကြောင့်အင်ကာနစ်မှာတရုတ်နဲ့မြန်မာဘက်ကနေဆက်ကုန်သွယ်ရေးစခန်တာဝန်ရှိသူတွေထပ်ပြီးတော့ညှိနှိုင်းနေကြတယ်လို့ကုန်သည်တချို့ကပြောပါရယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ကိုစီသူပြောပြပေးပါရှင်
။ကိုဗစ်စောက်ဖြစ်ကလေးကပိတ်ထားတဲ့ချမ်းပြည်နယ်မြောက်ပိုင်းကမူဆယ်နေဆက်ဂိတ်ကိုတရုတ်ဘက်ကဖွင့်ပေးလိုက်တာ၂ရက်လောက်ရှိပြီဖြစ်ပေမဲ့မြန်မာဘက်ခြမ်းကတော့ဒီကနေ့ထိပြန်မဖွင့်သေးပါဘူး။ကုန်စည်စည်းစမှုထက်ကာယောဂါကာကွယ်ဖို့ကအဓိကဖြစ်တယ်ဆိုပြီးတော့မြန်မာကုန်သည်တွေဘက်ကဒါကိုထောက်ခံကြပါရယ်။ဒါကြောင့်တရုတ်မြန်မာနှစ်နိုင်ငံနယ်စပ်စခန်းကတောင်းရှိသူတွေဒီကနေ့တွေ့ဆုံပြီးဒီကိစ္စကိုဆွေးနွေးနေကြောင်းမူဆယ်ကုန်သည်အသင်းကတောင်းရှိသူတူကခုလိုပြောပါရယ်။ဘုရ
ားရှိခိုးလုပ်နေတာပါ။ဒါမှမဟုတ်လည်းဘာမှအဖြေမထွက်လာဘူး။ဝင်နေတဲ့လူတွေရှိတယ်ရောဂါကူးစက်လာမှလိုရရှိတယ်။တကောက်ဖို့ဖို့ခိစားမူဆယ်မှာမူဆယ်မှာရောက်နေတဲ့လူတွေကဥပမာပြီးတော့တွက်ကြည့်လိုက်ဆိုရင်တဝက်ကမရှိဘူးဖြစ်တယ်ကျွန်တော်။အလုပ်ကထားလာတာထားပါလာတယ်ပြောလို့ရတယ်။ဒါပေမဲ့ကျမကြီးကကိုစိုးသွားမှာလက်စိုးရည်တာ။ဒါကြောင့်ကျမကြီးကပထမဖြူပါရဒုတိယဆိုပြီးအဲ့ဆန်ရုံးနဲ့ဥပမာဝေရောတယ်ဒီကိစ္စကိုပိတ်ထားခြင်းဖြစ်တယ်နော်
။တရုတ်ကတော့နေဆက်ကုံတွေရေးကိုပြန်စားဖို့ခီးတော်လာမှုတွေကိုမြင့်တင်ဖို့ကြိုးပမ်းလာပေမဲ့မြန်မာဘက်ကတော့တရုတ်ရဲ့ကတ်ရောဂါအခြေအနေကိုစိုးရိမ်မှုရှိနေတာပါ။မြန်မာဘက်ကပြန်မဖွင့်သေးတာကြောင့်တရုတ်ပြည်မှကြီးကနေဆင်းလာတဲ့မြန်မာနိုင်ငံသားတချို့တရုတ်ရွှေလီမြို့ထဲမှာပြိမိနေတယ်လို့မြန်မာဘက်ကနေရွှေလီကိုကူးမဲ့သူတွေလည်းမူဆယ်မြို့ထဲမှာအများအပြားရောက်နေကြတာပါတရုတ်နိုင်ငံရွှေလီဘက်မှာလည်းစီးပွားရေးလုပ်ငန်းတွေကထင်သလောက်မကောင်းသေးတဲ့အတွက်ရွှေလီအစိုးရကလက်လွတ်လက်ဆားထက်မြန်မာစီးပွားရေးလုပ်ငန်းရှင်တွေကိုပို့ပြီးလာစေချင်ပုံရကြောင်းရွှေလီမြို့မှာရှိတဲ့ကိုနောင်ကပြောပါတယ
်အခုချိန်မှာတော့အဆင်မပြေသေးဘူးဗျာတကယ်တကယ်ထွန်ပြီးလို့အဲ့ဒီရှင်ကမှာပဲဆက်လာစေချင်တယ်ကျွန်တော်တို့ကြားလာတယ်တရုတ်ဘက်ကလည်းသူကဟိုမြန်မာပြည်ဖွင့်နေကြတယ်အများလာမှာဖြစ်တော့တယ်သူကလည်းဟိုတရုတ်ငွေဘလောက်ပါမှအဝင်ထဲမှာစုပြီးခေါ်အဲ့လိုတရင်းတွေကြားနေရတယ်တရုတ်ငွေ2000လောက်ပါမှာပေါ့နော်ပြောမစမ်းတော့သူတို့ကဒီဘလုတ်ကမားတဲ့လုပ်ငန်းရှင်တွေပဲလာစေချင်တဲ့ပုံစံမျိုးဘာလို့လဲဆိုတော့ဒီကျွန်တော်တို့ရွှေပြည်နဲ့အခုအလုံးလက်ရှိအလုံးလုံးတွေလို့တောင်းမှာအဆင်မပြေဘူးကြာဘူးရနေဆက်ကုန်တွေလမ်းကြောင်းတွေအဆင်မပြေဘူးဆိုကြတယ်ကွာဒီဘက်မှာအရောင်းဝယ်တွေပိုင်းလည်းဘာမှသိမဖြစ်ကြဘူး
တရုတ်နိုင်ငံထဲမှာနှစ်တကူအတွက်တည်ယူပို့ဆောင်ရေးတွေပြန်ပြီးလည်ပတ်ခဲ့တဲ့ဇန်နဝါရီလ9ရက်တရက်ထဲမှာတင်တနင်္ဂနွေလုံးမှာခီးသွားလာသူဦးရေ 34.8 တန်းကျော်ရှိခဲ့ပါတယ်။နိုင်ငံတွင်းကိုဗစ်ကူးစက်မှုနှုန်းဇက်တိုက်တိုးလာပေမဲ့တရုတ်ကတော့မြန်မာ၊ဗီယက်နမ်နဲ့လာအိုနေဇက်ကမိုဟန်နေဇက်ဂိတ်တို့ကိုဇန်နဝါရီလ10ရက်ကလေးကဖွင့်ပေးခဲ့ပါတယ်။တရုတ်မြန်မာရွှေလီနေဇက်ဂိတ်ကိုဖွင့်လှစ်လိုက်ပြီးလို့တရုတ်တန်ယုံကကြေညာထားပါတယ်ခင်ဗျာ။
ကိုစီသူပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေမနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ
် VOE American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOE American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာက အချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျိုးရဖိုင်မှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီတည်နှံတွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်းမှာတောတာရှင်များရှင်။ဗီယိုအမေရိကန်အတန်ရ2023ခုနှစ်ဇန်နဝါရီလ17ရက်ဗုဒ္ဓနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ3248တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ဆိုရှယ်မီဒီယာလူကြီးများသတင်းတို့နေရာပေါင်းစုံအကြောင်းစုံနဲ့ကမ္ဘာတစ်လွှာခီးသွားသတင်းပတ်စဉ်ကဏ္ဍတို့ကိုနှာစင်ချရမှာဖြစ်ပါတယ်
။နှာနေတာပဲအတစ်ချိန်လုံးတကယ်လို့လာလို့ရှင်ပြေးပြီးပြေးရတာပဲ။တခါကျရင်တချို့ immigration တွေပါတယ်ကြတခြားရဲတွေကြတော့စခန်းတွေကြတော့ပတ်စံပေးထား
နေရာပေါင်းစုံအကြောင်းစုံသတင်းဖတ်ဆင်ကဏ္ဍမှာနားဆင်ချက်ရမှာဖြစ်ပါတယ်ရှင်အခုရင်းဆုံးတော့သတင်းဖတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့ American နိုင်ငံရဲ့အကြောင်းတိကောင်းစရာအစီအစဉ်ကိုတင်ပြမှာဖြစ်ပါတယ် American အောက်လွှတ်တော်ဥက္ကဋ္ဌအဖြစ် Kevin McCarthy ကျန်းသစ္စာချိန်ဆိုပြီးတဲ့နောက် Republican တွေအနေနဲ့သူတို့ရဲ့လုပ်ငန်းဆောင်တာတွေကိုစတင်နိုင်ပါပြီအောက်လွှတ်တော်မှာလူများစုဖြစ်လာတဲ့ Republican တွေအနေနဲ့သူတို့လက်ထက်မှာဘာတွေအောင်မြင်အောင်လုပ်မလဲ Democrat Biden အစိုးရနဲ့အပြန်အလှန်ဘယ်လိုညှိနှိုင်းဆောင်ရွက်မလဲဆိုတာဒီနဲ့ပတ်သက်ပြီး Veronica Borderas Iglesias ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ပြောပြပေးထားပါတယ်ရှင်
ဒီအကြာကြိမ်နဲ့ညီနိုင်ရှင်တွေခဲ့ပြီးနောက် Republican တွေဟာ Kevin McCarthy ကိုအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ရွေးချယ်တင်မြှောက်လိုက်ပါပြီ။သူကတော့ Biden ဆိုရကိုကြက်မှတ်ထိန်းချုပ်မယ်ဆိုပြီး Republican တွေကိုရော American လူလူကိုပါကတိပေးထားတာပါ
We will hold the swamp accountable.
မဟုတ်ဒန်လီယာလုထားတာတွေနဲ့ပတ်သက်ပြီးတရားဥပဒေအတိုင်းဖော်ထုတ်ဆောင်ရွက်မှာပါ။ Afghanistan ကဆက်လို့ကိုဗစ်ရဲ့မူလစစ်မြေ FBI ကိုလက်ကင်တို့အသုံးချတာအထိပါ
Magazine အနေနဲ့သူ့ကိုမကြိုက်နှစ်သက်သူတွေလည်းလက်ခံလာနိုင်မဲ့မူဝါဒတွေပါရှင်းသုံးပြီးတော့ဥဆောင်မှုပေးရမှာပါသူ့ကိုအောက်လွှတ်တော်ဥက္ကဋ္ဌရာထူးကနေဖြုတ်ချဖို့လွတ်တော်အမတ်တယောက်ထဲကနေအဆိုတင်သွင်းတောင်းဆိုနိုင်ပါတယ်ဒါပေမဲ့လည်း Magazine ရဲ့လက်ထောက်ကတော့ဒီလိုဖြစ်နိုင်ခြင်းနည်းတယ်လို့ဆိုရတယ
် We're just going back to the
Pelosi မတိုင်ခင်ကာလ1930ခုနှစ်လောက်ခဲကရှိခဲ့တဲ့စည်းမျဉ်းကိုအသုံးပြုပြဿနာဖန်တီးတယ်ဆိုတာမျိုးကျွန်တော်မထင်ပါဘူး
လွတ်တော်အမတ်တွေကြားစူးစီးညင်ညွတ်မှုရှိရင်တောင်မှလူဝင်မှုကြီးကြပ်ရေးအစိုးရအသုံးစေးလို့ထိရှလွေတဲ့ကိစ္စရက်တွေနဲ့ပတ်သက်ပြီးမက်ကာတီဟာဘိုက်ဒန်အစိုးရနဲ့အကြိမ်နဲ့ညှိနှိုင်းဆွေးနွေးရမှာပါ
It's about making sure
အသုံးစေးကိုစက်တိုက်ပို့တိုးပြီးခွင့်ပြုပေးတာမျိုးမဟုတ်တဲ့သဘောတူညီချက်မျိုးရှိဖို့လိုပါတယ်ဒါပေမဲ့လည်းတင့်လျော်တဲ့ပမာဏကိုတော့ခွင့်ပြုပေးရမှာပါ
သမ္မတဂျိုးဘိုက်ဒန်ကမက်ကာတီအောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာတဲ့အတွက်ချီးကျူးဂုဏ်ယူကြောင်းကြေညာချက်ထုတ်ပြန်ခဲ့ပြီး Republican တွေနဲ့အတူလက်တွဲအလုပ်လုပ်ဖို့ပြင်ဆင်နေကြောင်းပြောပါတယ်။အောက်လွှတ်တော် Republican တွေကတော့ဘိုက်ဒန်ဆွေရနဲ့သူ့မိသားစုစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့စိတ်အားထက်သန်နေပါတယ်။အောက်လွှတ်တော် Democrat ခေါင်းဆောင်က American လူထုအကျိုးအတွက်အောက်လွှတ်တော်ဥက္ကဋ္ဌနဲ့အတူလက်တွဲဆောင်ရွက်နိုင်မယ့်နည်းလမ်းတွေရှာနိုင်ဖို့မျှော်လင့်ထားကြောင်းပြောပါတယ
်။ဘိုက်ဒန်ရဲ့လုပ်ငန်းစဉ်အောင်မြင်အောင်ဆောင်ရွက်နိုင်မှုတွေအပေါ်ကနေလက်တွဲပူးပေါင်းဆောင်ရွက်ဖို့ကျွန်တော်မျှော်လင့်ပါတယ်။တကယ်လို့များ Kevin McCarthy အနေနဲ့အဲ့ဒီလိုကိစ္စတွေနဲ့ပတ်သက်ပြီးအထူးလက်တွဲလှုပ်ဆောင်ဖို့ဆန္ဒရှိရင်အောက်လွှတ်တော် Democrat တွေကြားထဲမှာသူတို့နဲ့အတူလက်တွဲလှုပ်ချင်သူတွေရှိတာကိုတွေ့ပါလိမ့်မယ်
။ Washington နိုင်ငံရေးနဲ့ပတ်သက်တဲ့ American တွေအမြင်က
As a Democrat I'm not like
Democrat တယောက်အနေနဲ့ပြောရရင်ဥက္ကဋ္ဌအစ်နဲ့ပတ်သက်ပြီးဘာမှတိတ်မျှော်လင့်မထားပါဘူး။ဒါပေမဲ့လည်းကျွန်တော်တို့နိုင်ငံရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့ညှိနှိုင်းပါတယ်။ရမုံဝင်သုံးဆွဲလို့ရတဲ့ပမာဏသတ်မှတ်ချက်နဲ့ပတ်သက်ပြီးတော့လည်းမစစ်မချင်းလှုပ်ပါမဟုတ်ဘူးလို့ကျွန်တော်ပြောတတ်ပါတယ
်။ I don't see an awful lot of change
နိုင်ငံကြီးမူဝါဒနဲ့ပတ်သက်ပြီးတော့ကြီးကြီးမားမားအပြောင်းလဲရှိလာလိမ့်မယ်ဆိုတာမျိုးမတွေ့ရပါဘူး။ကျွန်တော်အထင်တော့ Republican တွေဟာအစိုးရအသုံးစရိတ်ကိုထိန်းချုပ်ပြီးတရားမဝင်ရွှေ့ပြောင်းဝင်ရောက်မှုတွေကိုထိန်းချုပ်ပါလိမ့်မယ်လို့ Republican တဦးဖြစ်တဲ့ Steve Tyson ကပြောသွားတာပါ။ 118ကြိမ်မြောက်ကွန်ဂရက်အတွင်းဒီမိုကရက်က212ဦးရီပဘလီကန်တွေက222ဦးနဲ့ပုတ်ကတီကအများစုဖြစ်နေတာပါလွှတ်တော်အမတ်တဦးနေရာလက်လက်နေဆဲဖြစ်တဲ့အောက်လွှတ်တော်မှာအထိရှလွယ်တဲ့လူဝင်မှုကြီးကြပ်ရေးလိုကိစ္စနဲ့ပတ်သက်ပြီးတော့သဘောတူညီချက်ရဖို့ကတော့ရီပဘလီကန်တွေအနေနဲ့ဒီမိုကရက်တွေနဲ့အချိန်နဲ့ညှိနှိုင်းရမှာပါခင်ဗျာ
ကိုအောင်အောင်အပတ်စဉ်စီစဉ်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းတိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါလိမ့်ရှင်။အခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တစ်မိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပါမယ်။ဘရာဇီးကဘောလုံးအကျော်မော်ကြီးရဲ့ရုပ်အလောင်းကိုလူတွေမိုင်းချီတန်းစီဂါရဝပြုသလိုဆော်ဒီကိုရောက်သွားတဲ့ရနေတိုကိုလည်းဝမ်းပန်းတသာကြိုဆိုကြပါတယ်။ကယ်လီဖိုးနီးယားမှာတော့ပေ250ချောက်ထဲကြတဲ့ကားလူတွေအလုံးအသက်မသေးလွတ်မြောက်ခဲ့ပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနဲ့သတင်းတိုလေးတွေကိုမအေးတန်နာကျော်စူးစီးတင်ဆက်ထားပါတယ်ရှင
်မြောက်ကိုရီးယားနိုင်ငံပျောက်ရဲမြို့တော်ကခန်းထားတဲ့နှစ်တကူဆင်နွှဲပွဲတော်ကိုမြောက်ကိုရီးယားကောင်းဆောင်ကျင်းတဲ့အားရကြီးရှုခဲ့တာပါ2023နှစ်တည့်ရဲ့ဇန်နဝါရီလ1ရက်နေ့စတင်ရက်နေ့အကူအပြောင်းကိုမြောက်ကိုရီးယားကောင်းဆောင်ခန်းခန်းနာနာဆင်နွှဲခဲ့တာဖြစ်ပါတယ်။မေဒီအကစားရုံမှာကျင်းပတဲ့နှစ်တည့်ကြိုညာဆင်နွှဲမှုမှာဂီတအကဖျော်ဖြေပွဲကိုရောနှစ်တည့်ကူပြောင်းခြင်းမိရှုမိဘန်းတွေကိုရောကြီးရှုခဲ့ပါတယ်။နှစ်တည့်ကူပွဲတော်ပွဲတဲ့ပရိသတ်လည်းထောင်ချီရှိခဲ့တာပါ။ကင်ဂျွန်အုံးကကလေးတွေကိုလည်းပွေချီနှုတ်ဆက်တခြင်းတွေလည်းလိုက်ဆွနေရှိနေခဲ့ပါတယ်။အဲလိုမျိုးနှစ်တည့်အခမ်းအနားမှာပြုံးပျော်နေတဲ့ကင်ဂျွန်အုံးကနှစ်တကြိုနေမှာပဲတာရိုဒုံးကြီးတွေစံသက်ပြစ်လွတ်ခဲ့သေးတာပါသူကအမေရိကန်အနေရကိုတံပြန်မှုအမှုပြုလက်နက်တွေပိုတိုးချက်တီထွင်မှုပြောကြားသွားကြောင်း KRD သတင်းမှာဖော်ပြပါတယ်ရေခဲအောက်မှတော်တော်ကျသွားတဲ့ပူချင်းရဲ့လေပြင်းနှင်းမုန်တိုင်းရဲ့ကရေခဲနှင်းတော်တစ်ခုဖန်တီးပေးခဲ့ပါတယ်အမေရိကန်ပြည်အောင်စုကိုဝင်ရောက်သွားတဲ့အေးလိုင်းနှင်းမုန်တိုင်းကြောင့်ဤရီရေကန်ကြီးနဲ့ပေဟမ်ဘက်မြို့ကစားတောက်ဆိုင်ရေခဲတွေဖုံးထွားခဲ့တာပါ Hawks Lake Shore စားတောက်ဆိုင်ကိုဖုံးထားတဲ့ရေခဲတွေကပဲမုန်တိုင်းဘေးကနေသူ့ကိုအကာအကွယ်ပေးခဲ့ပါတယ်မုန်တိုင်းပြီးသွားချိန်အပူချိန်နေနဲ့ပြန်တက်လာတော့ဆိုင်ကိုဖုံးနေတဲ့ရေခဲကြောက်ဆက်ပန်းဆွဲတွေရေတောက်တောက်ကြအေးပျော်လာခဲ့ပါတယ်ဒီဇင်ဘာ29ရက်အဲ့လိုရေခဲတွေအေးပျော်လာချိန်မှာအောက်မှာဘာတွေပျက်စီးကျန်နေလဲဆိုတာတွေ့ရပါတယ်ကားရန်နာတဲ့နေရာကတော့တော်တော်ပျက်စီးသွားလို့ပြန်ပြရမှာသိကြပါတယ်ဒီစားတောက်ဆိုင်ဖွင့်ထားတဲ့အဆောက်အုံက1900ပြည့်လွန်အစောပိုင်းမှာစောက်ထားခဲ့တာဖြစ်ပြီးတော့ဒီစားတောက်ဆိုင်ကိုတော့1949ခုနှစ်မှာစပြီးတော့ဖွင့်လှစ်ထားခဲ့တာပါကမ္ဘာဘောလုံးချန်ပီယံပီလီရဲ့ရုပ်လောင်းကိုနောက်ဆုံးနှုတ်ဆက်ကာရောဝါပြုဖို့လာကြသူတွေကိုတန်းရှိကြီးနဲ့တွေ့ရပါတယ်ကွယ်လွန်သွားတဲ့ကဘာကျော်ဘောလုံးသမားကြီးဖီလီကိုချစ်တဲ့လူလူပြိတ်သက်သူ့ကိုနောက်ဆုံးလာရောက်နှုတ်ဆက်တာကိုအမြန်နှုံးနဲ့ရိုက်ထားတဲ့ဗီဒီယိုမှာတွေ့ရတာပါသူကစားခဲ့တဲ့ဘောလုံးကလပ်အသင်းတည်ရှိတဲ့ဗီလာဘယ်မီရိုအားကစားခွင့်မှာသူ့ရဲ့ရုပ်လောင်းကိုနှစ်ရက်တာထားပေးခဲ့တာဖြစ်ပါတယ်ဘောလုံးသမားကြီးဖီလီဟာ�ဥမာကြီးကင်ဆာရောဂါနဲ့ဒီဇင်ဘာ29ရက်နေ့အသက်82နှစ်အရွယ်မှာကွယ်လွန်သွားခဲ့တာပါသူဆုံးပါသွားခဲ့တဲ့အစားပါလိုမျိုးဆေးရုံကနေပြီးတော့စန်ဒိုစမြို့ကိုရုံနှောင်းတည်လာတော့မီရှူမီဘန်းဖောက်ပြီးတော့ကျူဆူခဲ့ကြပါလိမ့်။ဖီလီရဲ့မွေးရည်မြေစန်ဒိုစမြို့မှာနိုင်ငံတော်ဇာပနအခမ်းအနားနဲ့ဇန်နဝါရီလ3ရက်နေ့ကပဲမြေမြုပ်တကြုံခဲ့ပါလိမ့်။ Sorry Arabia နိုင်ငံက El Nassr ဘောလုံးကလပ်အသင်းသားဖြစ်နေဘောလုံးသမားအကျော်မော်ခရစ်စတီယာနိုရော်နယ်ဒိုရောက်ရှိလာတာကိုဇန်နဝါရီလ3ရက်နေ့ကလှိုက်လိုက်လဲလဲဝိုင်းဝန်းပြီးတော့ကြိုဆိုခဲ့ကြပါတယ်။ပေါ်တူဂီဘောလုံးအသင်းကောင်းဆောင်ခရစ်စတီယာနိုရော်နယ်ဒို Sorry Arabia နိုင်ငံကလပ်အသင်းကိုပြောင်းသွားပြီးတဲ့နောက်ဒီဇင်ဘာလ3ရက်နေ့ကတော့ပျော်ပွဲရှင်ပွဲအခမ်းအနားနဲ့ပြည်သက်ရှေ့မှောက်ကိုထွက်လာခဲ့တာဖြစ်ပါတယ်။လူ1000ကျော်ဆက်ဘောလုံးကွင်းကြီးတစ်ခုလုံးအပြအဝါလွှမ်းထားတဲ့လူပင်လယ်ကြီးသူ့နာမည်ကို Hit or စောင့်ကြိုနေခဲ့တာပါ။အင်္ဂလန်က Manchester United အသင်းနဲ့နိုဝင်ဘာမှာလမ်းခွဲပြီးတဲ့နောက်ရော်နယ်ဒိုကSorry Arabia Club အသင်းနဲ့2022နှစ်ကုန်မှာနှစ်နှစ်ခွဲစာချုပ်ချုပ်လိုက်တာဖြစ်ပါတယ်။ဥရောပယူရိုငွေတန်း200ကျော်ဒေါ်လာနဲ့ဆိုရင်221တန်းနီးပါးနဲ့စာချုပ်ချုပ်ဆိုခဲ့တယ်လို့မီဒီယာတွေမှာခန့်မှန်းပြောဆိုနေကြပါတယ်။ အန်နာစာပြိသက်တွေကတော့သူတို့ကလပ်ကိုရောက်လာတဲ့ကမ္ဘာပေါ်လုံးအကျော်မော်ကိုတွေ့ရဖို့အတွက်တရားဆောင်ကြိုနေခဲ့ကြတာပါ။ရော်နီရောကကွင်းထဲရောက်တော့ဘောလုံးမှာလက်မှတ်ထိုးပြီးပြီးတော့လူအုပ်ထက်ကိုပြစ်ပေးသွားပါတယ်။အဲ့မှာရော်နီရောနဲ့အတူသူ့ရဲ့မိသားစုလိုက်ပါလာတာပါတွေ့ရတာပါ။နောက်တော့သူကအဝတ်လဲခန်းကိုသွားပြီးတော့သူ့ရဲ့အသင်းပေါ်အစ်တွေနဲ့နှုတ်ဆက်ခဲ့ပါတယ်။Sorry Arabia နိုင်ငံရီယတ်မြို့တော်ကဟိုတယ်တစ်ခုကတော့လူတွေအတွက်မဟုတ်ဖ ೇನೆ ကလပ်အုပ်တွေအတွက်တည်တံ့ဖွင့်ထားတာဖြစ်ပါတယ်။ပိုင်ရှင်တွေမအားရင်တခြားလုံးဆရာရှင်သူတို့ကလပ်အုပ်တွေကိုလာအထားလို့ရတဲ့ကလပ်အုပ်စင်ခန်းဟိုတယ်ဖြစ်ပါတယ်။ဒီ Takeman ဟိုတယ်မှာကလပ်အုပ်တစ်ကောင်တည်းအတွက်အခန်းဒါမှမဟုတ်လည်းနှစ်ကောင်အတွက်အခန်းပေါင်း480ပါဝင်ပြီးတော့ဝန်ဆောင်မှုမျိုးစုံရပါတယ်။အစားအစာနဲ့ဘာလီစီပါဝင်အပီစီတဲခုံစီတညကို$100လောက်ကျပါတယ်။အေးမမနိုးတိုက်ချင်နေဆိုရင်တော့ထပ်ပြီးပေးရမှာပါ $28ဆိုရင်ကလောက်တွေနိုးပါတောက်လို့ရမှာဖြစ်ပါရင်ဆရာဝန်ဆေးစစ်တာကလောက်ကိုလိုက်ပြီးထိန်းပြီးစောင့်ရှောက်ပေးတာမျိုးပါယူမယ်ဆိုရင်တော့တည$400လောက်ကျပါတယ်ဒါမဲ့လေဒီဟိုတယ်မှာတဲဖို့ဆေးစစ်တာကိုအောက်မှလည်းတဲခိုနိုင်မှာပါတညတဲခိုစီမနှဲလာပေမဲ့တေချာစိတ်ချရတဲ့နေရာဖြစ်တာရဲ့ sorry နိုင်ငံကလည်းချမ်းသာတာရဲ့အကြောင်းဒီဟိုတယ်ကတက်နိုင်သူတွေအတွက်အကျိုက်ဖြစ်ပါတယ်
What a mess, Priscilla.
အချိန်ပြည့်ရထားတစ်စင်းလမ်းစုံမှာကွန်ကရစ်တုံးတွေတင်ဆောင်လာတဲ့ထရက်ကားနဲ့တိုက်မိသွားတဲ့ဗီဒီယိုဖြစ်ပါတယ်။ American ပြည်အောင်စုတန်နက်စီပြည်နယ် College Dale မြို့မှာထရက်ကားနဲ့ရထားဝင်တိုက်မိပြီးတော့ရထားဆက်ကောင်၃ရွဲ့နဲ့ကုန်တင်ရွဲ၁၀ရွဲလမ်းချော်ထွက်တိမ်းမောက်ခဲ့တာပါ။လမ်းကအမျိုးသားတူမထစ်မဲ့ဖက်နဲ့ဗီဒီယိုရိုက်နေခဲ့လို့ဒီဖြစ်ရပ်ကိုဗီဒီယိုမှတ်တမ်းရရှိခဲ့ပါတယ်။ဒီဇင်ဘာလ20ရက်နေ့ကဖြစ်ပေါ်တာဖြစ်ပြီးတော့ကွန်ကရစ်တုံးအကြီးကြီးတွေကိုကားနဲ့တင်လာတာအင်းကကလေးတွေကိုပြကျင်လို့ဖခင်တူကကားကိုဗီဒီယိုရိုက်နေခဲ့တာပါနောက်ရထားကရုတ်တရက်ရောက်လာပြီးတော့တစ်ဖက်ကမင်းနီလို့ရထားလက်နဲ့မလွတ်ပဲဖြစ်နေတဲ့ကားကိုဝင်တိုက်မိခဲ့ပါတယ်ကားသမားတွေကားပေါ်ကအချိန်မီခုန်ချနိုင်ခဲ့လို့အသက်ဘီကလွတ်သွားပါတယ်ကားဒရိုင်ဘာကဘာမှထိခိုက်မှုမရှိဘဲနဲ့ရထားမောင်းနှစ်ဦးကိုတော့ဒဏ်ရာအနည်းငယ်နဲ့ဆေးရုံကိုပို့ခဲ့ရပါတယ်အမေရိကန်ပြည်အောင်စုအနောက်ဖက်ခြမ်းကယ်လီဖိုးနီးယားပြည်နယ်ဆန်မတီယိုကောင်တီမှာမိစာကုန်းစင်းလို့နာမည်ကျော်တဲ့ကန်ယိုရန်လမ်းကနေပြီးတော့တက်စလာကားတစ်စင်းဇန်နဝါရီလ2ရက်နေ့ကကြောက်ထဲကိုထိုးချခဲ့တာဖြစ်ပါတယ်။အန်ရယ်ခွေးလို့နာမည်ကြီးတဲ့ဒီနေရာမှာပေ150မီတာနဲ့ဆိုရင်86မီတာကျော်ကနေကျတာဖြစ်ပြီးတော့သမုတ်တရာရေထဲမရောက်ခင်အောက်တစ်စင်းမှာသွားတင်နေတာပါ။ကားကအပပက်လေကြပြီးတော့မှဘိန်းနဲ့အတည့်ပြန်ကြတယ်လို့ဒေါတောင်နဲ့မီဘေးကာကွယ်ရေးဌာနကပြောပါတယ်။ကားကျသွားတာကိုမြင်လိုက်ရတဲ့သူတွေအရေးပေါ်ကယ်ဆယ်ရေးကိုဖုန်းနဲ့လှမ်းခေါ်ပြီးတော့ကယ်ဆယ်ဖို့ရဟတ်ရင်နဲ့ရောမီးသက်ပါရောက်လာကြတာပါ။ကားတွေကြောက်ထဲကျတဲ့ပြီးတော့ဖြစ်လိုက်ရင်လည်းအသက်မရှင်တတ်ဘူးဆိုတဲ့ကံရိုးတဲ့နေရာမှာ32ရက်နေကဒီတက်စလာကားကြောက်ထဲကျတော့ကားပေါ်လိုက်ပါလာသူတွေအားလုံးအသက်ရှင်ရဲ့ကယ်တင်နိုင်ခဲ့တာတကယ်ကိုဖျားသစားမတာပါလို့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။သူတို့ကအစပိုင်းမှာကယ်ဆယ်ရေးလာလို့ရတယ်လို့မထင်ဘဲဖြစ်ပြီးဆိုကြတဲ့ကအလောင်းတွေလာကောက်တယ်လို့ထင်နေကြတာပါ။နောက်ကြောက်ထဲကျနေတဲ့ကားပေါ်ကလှုပ်ရှားမှုကိုလှမ်းမြင်လိုက်ရတော့အားလုံးမယုံနိုင်အောင်ဖြစ်ခဲ့ရပါတယ်။ကားပေါ်လိုက်ပါလာသူလူကြီးနှစ်ဦးအသက်၄နှစ်နဲ့၉နှစ်အရွယ်ကလေးနှစ်ဦးလုံးကိုအောင်မြင်မြင်နဲ့ကယ်တင်နိုင်ခဲ့ပြီးတော့အခြေအနေမဆိုးဘူးလို့ဆိုပါတယ်။
မအီသနာကျော်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့ကဘာတလွားခီးသွားအစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်ဩတရာအလင်းတန်းတွေအပါအဝင်တဘာဝအလှတရားမျိုးစုံရှိတဲ့ဖင်လန်နိုင်ငံမှာခီးသွားလုပ်ငန်းအများစုကတဘာဝထိမ့်သိမ်းကာကွယ်ရေးကိုရှေ့တန်းတင်ထားကြပါတယ်မူလအတိုင်းရှိနေတဲ့ရှုခဲလှတွေပြည့်စည်မသွားအောင်ဖင်လန်ခီးသွားလုပ်ငန်းတွေဘယ်လိုလုပ်နေကြသလဲဆိုတာကိုမတ်စုမြတ်မုံနဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေတွားပြီးတော့လေ့လာကြရအောင်ပါရှင
်အတိတ်ဆိုဝိုင်းဒေသရဲ့မှာပါတဲ့ဖင်လန်နိုင်ငံဟာတခြားနိုင်ငံတွေနဲ့မတူတဲ့ထူးခြားတဲ့သဘာဝအလှတရားတွေပြည်နေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်တဘာဝရှုခင်းအလှတွေနဲ့ဆောင်းရသည့်အရာသားကိုခန်းစားကျင်ကြတဲ့ကဘာတဝမ်းကခီးသွွားဧည့်သည်တွေအလှများတာကတော့နိုင်ငံမြောက်ပိုင်းကလပ်ပလန်ဒေသဖြစ်ပါတယ်နိုင်ငံစုံဧည့်သည်တွေအလှများတာနဲ့အမျှမူလတဘာဝအလှတွေပျောက်ပြတ်မသွားအောင်လို့ ခီးသွားလုပ်ငန်းတချို့ကသဘာဝပတ်ဝန်းကျင်ထိန်းသိမ်းပြီးရေရှည်ခံလုပ်ငန်းမျိုးဖြစ်အောင်လို့စ조사နေကြပါတယ်။ကဘာကြီးပူနွေးပြီးဥရုယာတီဖောက်ပြန်မှုတွေဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကို2035ခုနှစ်မကုန်ခင်လုံးဝမထုတ်လွှတ်တော့တဲ့နိုင်ငံဖြစ်အောင်လို့ဖင်လန်နိုင်ငံကရည်မှန်းချက်ချဆောင်ရွက်နေပါတယ်။ဒါကြောင့်ခီးသွားလုပ်ငန်းတွေကလည်းပတ်ဝန်းကျင်ထိခိုက်ပျက်စီးမှုမရှိအောင်အလေးထားလုပ်နေကြတာပါ။ဖင်လန်ပြည်သူတွေအလေးထားတဲ့သဘာဝပတ်ဝန်းကျင်ကိုခီးသွွားလုပ်ငန်းတွေကြောင့်ထိခိုက်တာမျိုးမဖြစ်အောင်လို့စ조사နေကြတာဖြစ်ပါတယ်
။ So here in Finland the biggest asset for the tourism is really the nature as well as the
ဖင်လန်ရဲ့ခီးသွွားလုပ်ငန်းရဲ့အဓိကအရေးကြီးဆုံးကသဘာဝတရားဖြစ်ပါတယ်။ကျမတို့ရဲ့နေမှုထိုင်မှုပုံစံတွေကသဘာဝအလှတရားတွေပေါ်မှာအဓိကအခြေခံပါတယ်။အဲဒါကြောင့်ဒီကခီးသွွားလုပ်ငန်းတွေကကိုယ်တိုင်အတွက်ရေရှည်တည်တတ်နိုင်မဲ့စီးပွားရေးလုပ်ငန်းမျိုးကိုပဲအလေးထားစိတ်ဝင်စားကြပါတယ်။ကိုယ်တဘာဝပတ်ဝန်းကျင်ကိုစောင့်ရှောက်ကာကွယ်တာကကိုယ်စီးပွားရေးရေရှည်ခံအောင်လုပ်တာနဲ့အတူတူပါပဲ
။ဖင်လန်နိုင်ငံမှာတဘာဝပတ်ဝန်းကျင်ရေရှည်တည်တံ့ထိန်းသိမ်းနိုင်တဲ့ခီးသွွားလုပ်ငန်းတွေဖြစ်အောင်ပံ့ပိုးပေးတဲ့ Sustainable Travel Finland ဆိုတဲ့အစီအစဉ်ရှိပါတယ်။ EU ဥရောပသမဂ္ဂရမငွေနဲ့လုပ်နေတဲ့အစီအစဉ်မှာ STF အတိအမှတ်ပြုတည်ဆဲရဖို့ဆိုရင်လုပ်ငန်းတွေအနေနဲ့လူမှုရေးယဉ်ကျေးမှုနဲ့ကိရဗေဒကိုမထိခိုက်အောင်တာဝန်သိလုပ်သွားကြဖို့လိုပါတယ်။ဒီအစီအစဉ်ထဲမှာပါတဲ့ Oleto တဲခိုလုပ်ငန်းကလပ်ပလန်ဒေတာကိုစောင်းရာသီခီးထွက်ကြတဲ့ခီးတွေအနေနဲ့ဒေတာခံတွေနေထိုင်သွားလာတဲ့အတိုင်းအတွေ့အကြုံတွေရအောင်လို့လုပ်ပေးထားပါတယ်။လွန်ခဲ့တဲ့အနှစ်40တဲကမိသားစုပိုင်းတစ်လုံးအိမ်အပါအဝင်တဲခိုအိမ်တွေအားလုံးကပတ်ဝန်းကျင်ကိုထိခိုက်မှုနည်းနိုင်သမျှနည်းအောင်လို့လှုပ်ထားပေးပါတယ်
။ First of all we are using sustainable electricity. We can decide what kind of energy we are using in.
အရင်ဆုံးပြောရရင်ကျွန်တော်တို့ပြန်ပြင်းမြဲစွမ်းအင်ကရတဲ့လက်စစ်မီးကိုသုံးပါတယ်ဖင်လန်မှာကဘယ်လိုစွမ်းအင်ကိုသုံးမလဲဆိုတာကိုကရွေးချယ်နေပါတယ်အိုလီတိုမှာတော့လေစွမ်းအင်ကရတဲ့လက်စစ်မီးကိုသုံးပါတယ်ဒီမှာမြင်သမျှအားလုံးကပြန်သုံးပစ္စည်းတွေဖြစ်ပါတယ်ရေရှည်ခံတည်မြဲအောင်ဘယ်လိုလုပ်မလဲဆိုတာစဉ်းစားပြီးတော့ခေါင်းလျှော်ရေးကအစအားလုံးကိုပြန်သုံးပစ္စည်းတွေနဲ့လုပ်ထားပါတယ်အဲ့ဒါတွေအတွက်စီစဉ်ပေးထားတဲ့ခီးစဉ်အားလုံးမှာလည်းလူညဉ့်ညံ့မှုမဖြစ်အောင်မော်တော်ကားတွေမသုံးပါဘူးတိရစ္ဆာန်တွေခြေရာကောက်တာနှင်းတွေထဲလမ်းလျှောက်ထွက်တာရေခဲမြစ်ထဲငားများတာရေခဲမြစ်ထဲမှာရေကူးတာအားလုံးကိုလည်းသဘောပတ်ဝန်းကျင်မထိခိုက်အောင်လုပ်ထားပါတယ
်ဒီတစ်လုံးအိမ်တွေကပရိဘောဂတွေအားလုံးရဲ့တက်တန်းကအနှစ်30ကျော်ရှိနေပါပြီလပ်လန်ဒေသခံတွေပတ်ဝန်းကျင်ကိုချစ်မြတ်လို့တန်ဖိုးထားကြသလိုဒီကိုလာတဲ့ဧည့်သည်တွေကိုလည်းတန်ဖိုးထားစီဖို့သူတို့ကမျှော်လင့်ပါတယ
် It's very important for us but we are trying to teach as wellsustainability focused as well
ya along ye shi di zan ni bu yi ko chu lu tei le tha ba le chu lu si ma la de de ae de ri ko le tabor pao aw chou sa bi lo pinya pe ba le ae de tor tor mya mya ka le a le tha ja ba le de chu ka ro recycle bu lo lo aw ma le so ra daw ma ti ja ba u
ka ba mya win yo sun ne taw win yo sun de ta ri ba ma ta twi ya le shi de kaung ngai ya a le nan ri ko myin ya bo de gu de ka khi thwa ja du ri de nit de nit ma ne hla ba bu da chaung Aurora Borealis လို့ခေါ်တဲ့ Northern Lights အောက်တရလင်းတန်းတွေကြီးနိုင်တဲ့ခရီးစဉ်ကဖင်လန်ခီးသွွားလုပ်ငန်းတွေရဲ့ဆွဲဆောင်မှုတစ်ခုဖြစ်ပါတယ်။ကမ္ဘာနေရာဆောင်ကလာကြတဲ့ဧည့်သည်တွေကောင်းကင်ယံကလင်းတန်းတွေကိုစောင့်ကြည့်နိုင်အောင်စီစဉ်ပေးတဲ့ Beyond Arctic ကုမ္ပဏီကသူတို့ရဲ့ခရီးစဉ်တွေအားလုံးကိုသဘာဝပတ်ဝန်းကျင်ထိခိုက်မှုမရှိသလောက်ဖြစ်အောင်လို့ဂရုတစိုက်လုပ်ထားတယ်လို့ကုမ္ပဏီ CEO ကရှင်းပြပါတယ်
။ Things that will support sustainability.I think you really need to think about
ပတ်ဝန်းကျင်ကိုမထိခိုက်စေဖို့ဆိုရင်ကိုယ်ပတ်ဝန်းကျင်မှာရှိနေတဲ့သဘာဝတရားတွေကိုအရင်သဘောပေါက်အောင်လုပ်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒီခီးကိုဘယ်လိုသွားမလဲဘယ်လိုရင်မျိုးနဲ့သွားမလဲဆိုတာမျိုးထည့်တွက်ဖို့လိုပါတယ်သဘာဝအလှခံစားတဲ့ခီးစဉ်မျိုးဆိုရင်လည်းသဘာဝအလှတရားတွေကြားဘယ်လိုပြုမှုမလဲသဘာဝတရားတွေမထိခိုက်အောင်ဘယ်လိုလုပ်မလဲဆိုတာစဉ်းစားထည့်တွက်ဖို့လိုပါတယ
်ဆောင်းရာသီကာလမှာကောင်းကင်ကအလင်းတန်းတွေလာကြည့်သူအများဆုံးဖြစ်ပါတယ်ခီးသွွားဧည့်သည်ပါတဲ့နွေရာသီအချိန်တွေရောက်ရင်တော့သူတို့ကုမ္ပဏီကထုတ်လွှတ်ခဲ့တဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုပြန်လည်ခြေတဲ့အနေနဲ့သစ်ပင်တွေပြန်လည်စိုက်ပျိုးပါတယ်။စီးပွားရေးလုပ်ငန်းတွေအနေနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းတဲ့ရေရှည်ကန်လုပ်ငန်းတွေဖြစ်အောင်လုပ်တဲ့နေရာမှာကုန်ကျစရိတ်တွေရှိတာကြောင့်လုပ်ငန်းအသေးစားတွေအတွက်စိန်ခေါ်မှုတွေရှိနိုင်ပါတယ်။ခီးသွွားလုပ်ငန်းတိုးတက်အောင်လုပ်တဲ့တစ်ချိန်တည်းမှာခီးသည်တွေအလားများလို့သဘာဝပတ်ဝန်းကျင်ကိုထိခိုက်စေတာမျိုးတွေလည်းရှိနိုင်ပါတယ်။
Tourism can definitely be sustainable. Tourism can actually have even
ရေရှည်တည်တံ့အောင်ခီးသွွားလုပ်ငန်းတွေလုပ်နိုင်ပါတယ်။ခီးသွွားလုပ်ငန်းကလည်းသဘာဝပတ်ဝန်းကျင်ကိုကောင်းတဲ့အကျိုးဆက်တွေဖြစ်အောင်လုပ်လို့ရပါတယ်။တောရိုင်းတိရစ္ဆာန်တွေတစ်တောတွေကိုကာကွယ်စောင့်ရှောက်တဲ့ဘေးမဲ့ကျောတွေအဖြစ်ခီးသွွားလုပ်ငန်းကသတ်မှတ်ပြီးထိန်းသိမ်းနိုင်ခဲ့တာမျိုးကဥပမာဖြစ်ပါတယ်။လုပ်ငန်းတွေရစေပြီးတော့ဒေသစီးပွားရေးကိုလည်းအထောက်အကူဖြစ်စေပါတယ်။ လေရင်ခီးတွေတည်ယူပို့ဆောင်ရေးတွေကြောင့်ပတ်ဝန်းကျင်ထိခိုက်စေတာမျိုးတွေရှိနေတာလည်းမှန်ပါတယ
်ဖင်လန်နိုင်ငံမှာကမ္ဘာလှည့်ခီးတွေတွေအလားများတဲ့လက်ပလန်ဒေတာကခီးသွားလုပ်ငန်းတွေကတော့သူတို့ရဲ့ဘဝနေထိုင်မှုပုံစံတွေကိုပါပြောင်းလဲသွားနိုင်တဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှာမျိုးကိုကာကွယ်ဖို့ရှေ့တန်းတင်ထားကြပါတယ
် I'm worrying that we don't have any more four seasons.And we would not have.
Yadi, Lemu Mohodo Bene, Sanya di Mishiromagu, General Suimare. Sanya da Najata, Naja Tomagule, Suimare. Name Mishide, Christmas Puero Gupatanya Ramuga, Duidom, Duyevo.
Sanya di Gala, Tujare, the Baba, La Diarigo, Kanzajan Jare, Gabadoanga, Kidwa, Ederi, and Nine, Finland and Ganga, Sugin and Larigo, Jeshe, Shinis, Jene, Suye, Pawinjin, Tain, Yego, Litare.ဒေသခံတွေရဲ့အလေးအချင်တွေကိုတတိထားလိုက်နာဖို့လိုမယ်ထင်ပါတယ်ရှင်ကျွန်မဆူမြတ်မောင်ပ
ါမဆူမြတ်မောင်ရဲ့ကဘာတလခီးသွားအစီအစဉ်ကိုရှုစားနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုတော့မညွညွလွင်ရဲ့နေရာပေါင်းစုံအကြောင်းစုံသတင်းပတ်စဉ်အစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်မြန်မာအင်ဂျီချင်းထိုင်းနိုင်ငံမှာမြန်မာပြည်သားတွေရွှေ့ပြောင်းနေထိုင်ကြတာများလာတာနဲ့အမျှမြန်မာစားတောက်ဆိုင်ဖွင့်သူတွေလည်းများလာတာတွေ့ရပါတယ်မြန်မာပြည်ကလာကြတဲ့အခါအများဆုံးသွားရချတဲ့ Platinum ဈေးကြီးနာက Packpuri 19 London မှာဆိုင်ကမ်းမရှိဆိုင်ပုတ်မတက်လမ်းပေါ်မှာဆိုင်ခင့်ရောင်းကြတဲ့ထိုင်းစားတောက်ဆိုင်တွေကြားမှာမြန်မာထမင်းဆိုင်လေးတစ်ခုကိုလည်းတွေ့ချရမှာပါဒီထမင်းဆိုင်လေးအကြောင်းဒီသတင်းပတ်မညွညွလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာရှုစားနားဆင်ကြပါရှင်
ပြည်သားတွေကြိုက်စီပြန်ဟင်းမျိုးစုံနဲ့အတုမြုပ်ပါဝင်အတုဆုံမဟင်းငါကအစမြန်မာစားသောက်ဖွဲ့ဟင်းရဆုံဆုံလင်းလင်းတွေကိုရောင်းချပေးနေတဲ့မြန်မာထမင်းဆိုင်လေးတစ်ခုကိုဗန်ကောက်မြို့ကဈေးကြီးတစ်ခုထဲမှာတွေ့နေကြရတာပါဆိုင်မုတ်တွေဆိုင်ငန်းတွေမရှိပေမဲ့ဗန်ကောက်မြို့ရဲ့အချက်ချာကြပြီးဈေးဝယ်သူတွေနဲ့အမြဲကြိတ်ကြိတ်တိုးနေတဲ့ Patchbury 19 London ကအဲ့ဒီနေရာလေးဟာတချိန်ကထိုင်းအစားအသောက်တွေရောင်းတဲ့နေရာဖြစ်ပေမဲ့အခုတော့မြန်မာဟင်းညာမျိုးစုံနဲ့အတူမြန်မာထမင်းဟင်းစားကျင်သူတွေနဲ့စီကားနေတဲ့နေရာလေးဖြစ်နေပါပြီ
။ခုနှစ်နှစ်ရှိပြီဒီဆိုင်စားဖွင့်လာ။ပထမကဒီဆိုင်ကအမေတထေးမှထိုင်းမှပေါ့။သူကဗမာစာအရန်ဖွင့်ချင်။အဲဗမာစာအရန်ဖွင့်ချင်တော့အမေကိုပြောတယ်။နောက်ပိုင်းကျတော့အမေနဲ့အလုပ်တွေလုပ်တယ်။နောက်တော့အမေလည်းလှုပ်ထွက်သွားရောအလုပ်ထပ်သွားကြာပြီးအဲ့လွန်ခဲ့တဲ့15နှစ်လောက်တည်းကနောက်ပိုင်းကျတော့လွန်ခဲ့တဲ့9နှစ်လောက်ကသူကအမေကိုလည်းပြောတယ်သူဒီမှာအလုံးမလုံးချင်တော့ဘူးပေါ့သူရွာပြန်မယ်သူဆိုင်လေးကိုနေဖေးခဲ့မယ်တဲ့နေယူမလားတဲ့အဲ့နာမေကယူမှာပေါ့အဲ့ဒါအကောင်လုံးသူ့ကိုသူ့စီရပစ္စည်းရအကောင်လုံးပြန်ဝယ်လိုက်တဲ့ပုံစံမျိုးပေါ့အဲ့ဒါနဲ့အမေကဝယ်လိုက်တာကြပြီးရအဲ့ဒါသားမီးစပြီးတော့စပြီးစဖြစ်သွားတယ်အရင်တော့တော့အတွင်းဘတ်ချမ်းလေးပ
ါဒေသခံထိုင်းလူမျိုးတွေရဲ့စားတောက်ဆိုင်အမျိုးမျိုးတွေကြားမှာဖွင့်ထားရတဲ့ဆိုင်လေးဖြစ်တာကြောင့်အခက်အခဲတွေကတော့ရှိတတ်ကြပါလားလာ
ဖမ်းနေတာပဲတစ်ချိန်လုံးတကယ်လို့လာလို့ရှင်ပြေးပြီးပြေးရတာပဲတစ်ခါကျရင်တချို့ immigration တွေပါတွေကြတခြားရဲတွေကြတော့စခန်းတွေကြတော့ပတ်စံပေးထားတာရှိအဲတကယ် immigration နဲ့လာလို့ရှိရင်တော့တို့ကတည်င်းတော့ပြေးတယ်အဲ့နေဆိုင်ဆိုင်တွေပါပြိတ်လိုက်တယ်အလုပ်အရင်တော့တော့အရန်ခဏခဏဖမ်းခံထိတယ်တွားရတာပဲတချို့ကျတော့ဒီထိုင်းနေရာတိုင်တာရှိတယ်အရင်တော့ဆိုရင်ဒီနေရာမှာစပြီးလပွင့်တော့ဆိုရင်အဲ့ဒီစီပင်ကလေစီပင်ကဝတ်ဆောင်အပြင်းနဲ့10ရောက်15ရောက်လောက်လဖမ်းတာခန်းကထိရခဏခဏပဲ
ဒါပြင်ဖြူဖြူတို့မိသားစုထမင်းဆိုင်လေးဟာကိုဗစ်ကာလကိုလည်းခက်ကြုံပြခဲ့ရပါတယ်ဒါပေမဲ့အခုချိန်မှာတော့လာစားတဲ့သူတွေပိုများလာတယ်လို့ဆိုပါတယ
်ကိုဗစ်နော်ကတော့တော်တော်လေးကိုဆုတ်ယုတ်သွားတယ်ဘာမှ3လလောက်ထိဆိုင်ပိတ်လိုက်ရတယ်အခုကျတော့အဲ့အာနာသိမ်းပြီးနောက်ပိုင်းဗမာပြည်သားတွေကပိုပြီးတော့များလာတယ်တချို့ကြတော့ရေရှည်ဟိုလာနဲ့ချီပြီးတော့လက်နေကြတာတွေများတယ်။အခုနောက်ပိုင်းကဒါကတော့ဟိုလုံးလာတဲ့တက်တန်ခုနှစ်နှစ်မှာဒီအခြေအနေကရောင်းအားကောင်းဆုံးပေါ့။အဲ့လိုမျိုးပြောရမယ်
။ဒီလိုခက်ခဲတွေကြုံပြရင်စူးစမ်းဖွင့်ထားရတဲ့ဒီဆိုင်လေးကိုမြန်မာပြည်သူပြည်သားတွေသာမကဒေသခံထိုင်းတွေနဲ့တခြားနိုင်ငံသားတွေလည်းလာစားကြပါတယ်။ ဒါပေမဲ့ဒီဆိုင်လေးမှာအများဆုံးဝယ်ယူစားသုံးကြတဲ့သူတွေကတော့မြန်မာပြည်သားတွေပါ
။ဟောကိုကိုမနိုင်ငံသားဆိုကိုအားပေးချင်တယ်ရောက်တဲ့လူတွေပြတာ။ကောင်းတယ်။ကျွန်တော်စားနှစ်နှစ်စီနေပြီဆို။အ
ဲ့ဒီမှာမြန်မာစားစားလို့ရတယ်။ပြောမုံငါလည်းရတယ်အတုပ်လည်းရတယ်ညနေဆိုရင်တော့ထိုးလည်းရတယ်ဝက်ကောင်းတုပ်တူပါစုံတော့မြန်မာကြီးပြီးတော့တချို့မြန်မာကြီးကတော့လည်းလာလေပဲသူတို့ကထိုင်းဆဆာမကြိုက်ဘူးအဲ့တော့မိနေနာမြန်မာဆဆာလာစားတယ်မိနေတဲ့အတိုင်းပဲလူမနဲ့ဆိုလို့ရှိရင်အများကြီးပဲ
အခုလိုလွလွလပ်လပ်ရောင်းချခွင့်ရနိုင်မှုအတွက်ဆိုင်ရပိုင်ရာတွေကိုပေးရကမ်းရတာတွေရှိပေမဲ့လည်းဝင်ငွေနဲ့ထွက်ငွေများများတက်တာအဆင်ပြေမှုလေးတွေရှိနေတာမို့ဒီဆိုင်ကလေးကိုပဲမိသားစုတွေအားကိုးနေကြရပါတယ်။တိုင်းတစ်ပါးမှာစီးပွားရှာခဲ့ကြတာဆယ်စုနှစ်ချီကြာလာပြီမို့အဆင်ပြေတဲ့တစ်နေ့တစ်ချိန်မှာကိုပြီကိုရွာပြန်ပြီးဆိုင်ကောင်းကောင်းလေးဖွင့်မယ်လို့စိတ်ကူးရင်ထားပေမဲ့ခုချိန်မှာတော့သူရဲ့စိတ်ကူးတွေအကောင်အထည်ဖော်နိုင်မှုကဝေးခဲ့ပါတယ်
။မပြတ်တော့ဘယ်စိတ်ကူးထားရဲလောလောဆယ်ပေါ့။လောလောဆယ်ကဒီအစိုးရချင်းနေနဲ့ပြန်မှုအဆင်မပြေဘူး။ဒီမှာပဲစက်နိုင်တဲ့လောက်နေအောင်ပေါ့။ရတဲ့လောက်စုအောင်ပေါ့ဒီမှာ။ပြန်မှာတော့ပြန်မှာပေါ့။ဒါပေမဲ့ဘယ်တော့လဲပြောမတတ်ဘူး။
ဖြူဖြူလူမိသားစုတွေလိုပဲမြန်မာပြည်ကနေလာပြီးစီးပွားရှာလုပ်ကိုင်းနေကြတဲ့မြန်မာနိုင်ငံဒေသအနှံ့ကမြန်မာပြည်သူပြည်သားတွေရဲ့အဆင်ပြေရင်အိမ်ပြန်ကြမယ်ဆိုတဲ့စိတ်ကူးတွေကတော့အခုချိန်ထိဝေးကွာနေကြရဆဲပါပဲရှင်
ညညလူရဲ့နေရာပေါင်းဆောင်အချောင်းဆောင်သတင်းပတ်ဆင်ကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ပုတ်ထုနေ့မနေ့ခင်းအတွက်သတင်းပတ်ဆင်ကဏ္ဍတွေနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေသတင်းပတ်ဆင်ကဏ္ဍတွေရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောတာရှင်တို့အနေနဲ့ဝေဖန်အကြံပြုချဖို့ကိုလည်းဖိတ်ခေါ်ပါတယ်ရှင်ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်သောတာရှင်တို့ထံကဝေဖန်အကြံပြုစာတွေကို VOE မြန်မာပိုင်းစီစဉ်ကကြိုဆိုပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုနန်းလောင်ကပြောပြပေးမှာဖြစ်ပါတယ်
Patriot မီဇိုင်ဒုံးရံကာကွယ်ရေးစနစ်နဲ့ပတ်သက်လို့ယူကရိန်းစစ်ဖက်တပ်ဖွဲ့ဝင်တွေကိုအမေရိကန်ပြည်ထောင်စုမှလေ့ကျင့်သင်တန်းပေးတော့မယ်လို့အမေရိကန်စစ်ဖက်အရာရှိတဦးက VOA ကိုအင်္ဂါနေ့ကပြောပါတယ်။ယူကရိန်းတပ်ဖွဲ့ဝင်100လောက်ကိုတိလအနောက်မှကျရင် Oklahoma ပြည်နယ် Fort Sill အခြေစပ်စခန်းမှာသင်တန်းပေးမှာပါ။ Patriot စနစ်ထိန်းသိမ်းမွမ်းမာရေးအတွက်လက်ကျင့်မှုတွေဟာလနဲ့ချီကျနိုင်တယ်လို့လည်းပြောပါတယ်။ဒါအပြင်ရုရှားတို့ကျူးကျော်တိုက်ခိုက်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းအတွက်နောက်ထပ် VMS ရဲ့အကူအညီတစ်စိတ်တစ်ပိုင်းအဖြစ် Bradley တိုက်ခိုက်ရေးယင်အစင်90ပေးဖို့ရမယ်လို့လည်းပင်တဂွန်ကပြီးခဲ့တဲ့တစ်ပတ်မှပြောပါတယ်။အစိုးရစန့်ကျင်ဆန္ဒပြသူတွေကိုအီရန်အစိုးရကတေးတန်စီရင်မှုတွေဟာနိုင်ငံတကာလူ့အခွင့်အရေးဆိုင်ရာဥပဒေတွေကိုချိုးဖောက်မှုဖြစ်ပြီးတော့အစိုးရကိုယ်တိုင်ကမကထလို့အားပေးတဲ့အတက်ဖြတ်မှုမြောက်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကပြောဆိုလိုက်ပါတယ်။နိုင်ငံတကာလူ့အခွင့်အရေးဥပဒေတွေကိုချိုးဖောက်ရရောက်တယ်လို့လည်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရောပြောခွင့်ရရာဗီနာရှမ်ဒါဆန်နီကပြောဆိုခဲ့တာပါဆန္ဒပြပွဲတွေစီစဉ်မှုပါဝင်မှုလို့အခြေခံအခွင့်အရေးတွေကျင့်သုံးသူတွေကိုရောက်စဖို့ကြောင်းနဲ့တရားစီရင်အပြစ်ပေးမှုကိုလက်နက်တပ်ဖွဲ့အသုံးချနေတာဟာနိုင်ငံကအားပေးထောက်ခံတဲ့အားပေးထောက်ပံ့တဲ့တပ်ဖြတ်မှုမြောက်ကြောင်းမဟာမင်းကြီးဗော်လ်ကာထက်ကပြောဆိုခဲ့ကြောင်းသူကပြောဆိုသွားပါတယ်အရှတိုင်နိုင်ငံတွေကိုရှင်မြိုင်ဖို့အတွက်မြောက်အမေရိကတိုင်နိုင်ငံတွေအနေနဲ့ supply chain ကုန်စည်ထုတ်လုပ်ထောက်ပံ့တင်ပို့မှုတွေပုံမအားကောင်းအောင်လုပ်ဖို့လိုတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။မြောက်အမေရိကတိုင်ထိပ်သီး CEO ပွဲတက်ရောက်လာတဲ့သမ္မတဘိုင်ဒန်နဲ့ကနေဒါဝန်ကြီးချုပ် Justin Trudeau တို့တီးခြားတွေ့ဆုံချိန်အတွင်းအင်္ဂါနေ့ကအဲဒီလိုပြောဆိုသွားတာပါ။ကုန်စည်ထောက်ပံ့တင်ပို့မှုတွေအပေါ်အယုံဆက်ဆောင်ရွက်တာဟာနိုင်ငံလုံးချုပ်ရေးအတွက်အရေးကြီးလာတယ်လို့ပဲအရှတိုင်အပေါ်အမိခိုးကင်လာစေမယ်လို့လည်းပြောဆိုသွားပါတယ်။မဟုတ်ပါအတုံးလုံးတွေကြီးမြင့်မှုရုရှားရဲ့ယူကရိန်းစစ်ပွဲဆက်လက်ဖြစ်ပွားနေမှုနဲ့ကမ္ဘာအထက်စီးပွားရေးမှောင်းနှင်အားလျော့ကျရမှုတွေကြောင့်လျော့ကျလာမှုတွေရဲ့ခရက်ကြောင့်နိုင်ငံအများအပြားမှာစီးပွားကြမဲ့အလားအလာတွေနဲ့အတူအင်္ဂါနေ့မှာလည်းအင်္ဂါနေ့မှာပဲကမ္ဘာဘဏ်က2023ခုနှစ်အတွက်ဖွံ့ဖြိုးမှုခန့်မှန်းချက်ကိုလျှော့ချလိုက်ပါတယ်။2023ခုနှစ်အတွင်းကမ္ဘာဘဏ်အသက်တင်ထုတ်လုပ်မှု GDP ဖွံ့ဖြိုးမှုက 1.9 ရာခိုင်နှုန်းသာရှိမယ်လို့လည်းကမ္ဘာဘဏ်ကခန့်မှန်းလိုက်တာဖြစ်ပါတယ်။
သတင်းချင်းချုပ်ကိုနန်းလောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 ကနေ 10:00 ထိထုတ်လွှင့်မဲ့ Radio ရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925.32လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျွန်မ Thank you Type ပါ
This program has come to you from the Voice of America, Washington.